Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာသရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်မတ်လ29ရက်စောကြာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းဒိုမီတာ1925 32နဲ့ဖိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညပိုင်းစီစဉ်မှုကကျမစုမော်ပါရှင်
။ကျွန်တော်လည်းပါဒီညနားဆင်ရမယ့်သတင်းတွေမှာတော့2016အမေရိကန်သမတ်ယူကောက်ပွဲခလာတွင်သမတ်ထရန့်နဲ့ COE ဖွဲ့တို့ရဲ့ရုရှားတို့ကြားဆက်နွယ်မှုရှိမရှိစုံစမ်းစစ်ဆေးနေတဲ့လွတ်တော်ကော်မတီဥက္ကဋ္ဌ PRP ခံရပါတယ်။ဥရောပသမဂ္ဂ EU ကခွဲထွက်ရေးသဘောတူညီချက်တွေအပိုင်းတစ်ပိုင်းကိုပရီတိန်အောက်လွှတ်တော်မှာဒီနေ့မဲခွဲဖို့ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေကတော့တနင်္လာရီတိုင်းဒေတာကြီးထဲမှာအဓိကစိန်ခေါ်မှုကြုံနေရတဲ့ကိစ္စရပ်တွေကိုပြည်သူအတွက်အကောင်းဆုံးကင်တွယ်ဖြေရှင်းပေးသွားမယ်လို့တနင်္လာရီတိုင်းဒေတာကြီးဝင်းကြီးချုပ်တစ်ကပြောဆိုလိုက်ပါတယ်
။ပြောပါတယ်။ဒီကတော့ဒီမှာတော့ညီရပြဿနာတွေရဲ့မဟုတ်တော့လဲဆွင့်ကြီးရောနော်လဲဆွင့်ကြီးရောအင်းဟိုတန်ဆက်တတ်သူ့တွေ
ဝင်းကြီးချုပ်အစ်တဦးမြင့်မောင်ပြောဆိုခဲ့တာပါဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်ရန်ကုန်စီပင်ရွေးကောက်ပွဲမှာတော့ကိုယ်စားလှယ်လောင်းတချို့ကရွေးကောက်ပွဲစီမင်းစည်းကမ်းတွေကိုဖောက်ဖျက်နေတယ်ဆိုပြီးတော့ဝေဖန်မှုတွေထွက်ပေါ်နေပါတယ်မြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံနယ်စပ်မှာတော့ကုန်ပစ္စည်းတည်ယူမှုတွေကိုရက်အကန့်အသတ်မရှိပိတ်ထားပါတယ်နောက်မွန်ပြည်ပြည်ပါတီကဒီတပ်ဖွဲ့ဝင်တချို့ကမွေးစေဝါတယ်ဆောင်သူတွေကိုဖမ်းခဲ့တဲ့ပေါ်ကိုပြည်내အစိုးရကကြွန့်ကပ်ပါတယ်နောက်ထိုင်းမြန်မာနယ်စပ်မှာတော့ဘတ်ငွေတန်900ကျော်တန်မှုရှိတဲ့စိတ်ကြွဆေးတွေဖမ်းဆီးရမိပါတယ်ဒီလိုသတင်းတွေကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်အခုအရေးဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်သမတ်တော်နဲ့ထရန့်နဲ့ရုရှားတို့ကြားဆက်နွယ်မှုတွေကိုစုံစမ်းစစ်ဆေးဖို့ဆက်လက်ကြိုးပမ်းနေတဲ့လွတ်တော်ရေးရာကော်မတီတစ်ခုရဲ့ဥက္ကဋ္ဌဒီမိုကရက်ကိုယ်စားအတန်းရှစ်ကိုသမ္မတနဲ့ Republican အမတ်တွေကကော်မတီဥက္ကဋ္ဌရာထူးကနေထွက်ဖို့ဖိအားပေးနေတဲ့ပုံကော်မတီဥက္ကဋ္ဌဘက်ကအပြင်းထန်တုံ့ပြန်လိုက်ပါတယ်။သမ္မတထရန့်နဲ့ရုရှားတို့ကြားပတ်သက်ဆက်နွယ်မှုမရှိတဲ့ကြောင်းရှင်းနေချက်ဝီလျံဘာကပြောဆိုထားပေမဲ့သမ္မတယူကောက်ပွဲမတိုင်ခင်မှာရောနောက်ပိုင်းမှာပါထရန့်ရဲ့လုပ်ရည်တရားအပြစ်ကျူးလွန်တာရောက်တဲ့ကြောင်းအလုပ်တော်ထောင်လိုက်ကော်မတီဥက္ကဋ္ဌ Shift ကပြောဆိုထားတာပါ။ကိုချင်းသိခါနဲ့မညီရဲ့လုပ်ရည်တွေမျိုးချစ်စိတ်ကင်းမဲ့ပြီးအချင်းပြတ်တဲ့လုပ်ရည်တွေအဖြစ်ယူဆကြောင်းနဲ့ပူးပေါင်းချက်စီရဲ့ထောက်ထားရလည်းရှိနေတယ်လို့မနေ့တော့ကပဲကော်မတီချမ်းသာဝင်မှပြောဆိုလိုက်တာပါ။သမ္မတရဲ့လုပ်ဖို့ကံပက်တွေနဲ့ရုရှားတို့ကြားအဆက်အသွယ်ရှိခဲ့တာတွေထရန့်ရဲ့လုပ်ဖို့ကံပက်တွေထဲမှာလည်းတချို့ကလိမ်လည်ပြောဆိုတာယူကော့ပွဲနောက်ပိုင်းအထိရုရှားနိုင်ငံမှာအင်ချမ်းမြေလုပ်ငန်းနဲ့ပတ်သက်တဲ့သဘောတူညီချက်တွေခုရအောင်ကြိုးပမ်းခဲ့တာတွေကိုလည်းကယ်ဖိုးနီးယားပြည်နယ်အလုပ်တော်ကိုယ်စားဖြစ်တဲ့ Shift ကထောက်ပြပါတယ်။သမ္မတထရန့်ရဲ့လုပ်ရည်တွေကိုထောက်ခံကြတဲ့အောက်လွှတ်တော်တွေက Republican တွေအပေါ်မှာလည်းဝေဖန်ခဲ့ပါတယ်။သမ္မတထရန့်ကတော့အောက်လွှတ်တော်ထောင်လိုင်းကော်မတီဥက္ကဋ္ဌကိုထွက်ပြေးဖို့မနေစောရင်းမှာကတောင်းဆိုထားပါတယ်။
2016အမေရိကန်ရွေးကောက်ပွဲကိုနှောက်ယှက်ခဲ့တဲ့ရုရှားနဲ့ Trump အောင်နိုင်ရေးတာဝန်ရှိသူတွေပူးပေါင်းကြံစည်ခဲ့ခြင်းရှိဖြစ်စုံစမ်းမှုအစီရင်ခံစာထွက်ခဲ့ပြီးတဲ့နောက်မှာပထမဆုံးလုပ်တဲ့လူမှုစီရင်ပွဲအတွင်းစုံစမ်းမှုလုပ်ဖို့အားပေးခဲ့သူတွေကိုသမ္မတဒေါ်နယ်ထရမ့်ကပြင်းပြင်းထန်ထန်တိုက်ခိုက်ပြောဆိုခဲ့ပါတယ်။သူအဆိုလောကသုံးစားလို့မရသူတွေဟာပုံကိုရေးတိုက်ခိုက်မှုထက်ကိုလွန်တဲ့လောက်ရတွေလုပ်ပြီးတော့ American Democracy ကိုဖျက်ဆီးခဲ့ကြတဲ့သမ္မတရွေးကောက်ပွဲရလဒ်တွေကိုလက်ခံဖို့ညှဉ်းဆန်ခဲ့ကြတယ်လို့သမ္မတထရမ့်က Michigan ပြည်နယ်လူမှုစီဝေးပွဲမှာသူ့ကိုထောက်ခံသူတွေကိုပြောကြားခဲ့ပါတယ်။အထူးစုံစမ်းရေးမှူးရောဘတ်မော်လာရဲ့အစီရင်ခံစာအပြည့်အစုံကိုအများပြည်သူကိုထုတ်ပြန်ခြင်းမရှိသေးပေမဲ့သမ္မတကတော့သူ့အပြစ်ကနေလုံးဝလွတ်ကင်းတယ်လို့ပြောနေပါဗျ။စာမျက်နှာ300ကျော်ပါတဲ့အစီရင်ခံစာကို၄မျက်နှာနှစ်ချုပ်ထားတဲ့ရှေ့နေချုပ်ဝီလျံဘားရဲ့စာထဲမှာတော့သမ္မတအပြစ်မှုကျူးလွန်ခဲ့ခြင်းမရှိဘူးလို့စုံစမ်းရေးမှူးကကောက်ချက်ချမှတ်ထားတယ်လို့သူ့အပြစ်ကလွတ်တယ်လို့လည်းပြောမထားဘူးလို့ဖော်ပြထားပါဗျ။ရုရှားနဲ့ပူးပေါင်းကြံစည်တဲ့ဆိုတဲ့၃နှစ်ကြာအလေအညာတွေလောက်ကျန်လီဇယ်မှုတွေအတည်ရဖြတ်မှုတွေအခုတော့ဆုံးတက်သွားပြီလို့သမ္မတထရမ့်ကတော့သူ့ရဲ့ထောက်ခံပွဲမှာအောင်ပွဲခံပြောကြားခဲ့ပါတယ်
။ကွန်ဂရက်ဆိုင်ရာဆွေးနွေးမှုတွေကိုတရုတ်နိုင်ငံနဲ့ရင်းရင်းနှီးနှီးအပြုသဘောဆွေးနွေးနိုင်ခဲ့တဲ့အကြောင်းအမေရိကန်သမ္မတအင်ပီယိုကဒီနေ့ပဲပြောဆိုလိုက်ပါတယ်။ဒီရင်းမျိုးတော်မှာရောက်နေတဲ့အမေရိကန်ဗန်နိုင်းဝန်ကြီးစတီဗ်မနူချင်းကလည်းတရုတ်ဒုတိယဝန်ကြီးချုပ်ယူဝေးနဲ့အပြုသဘောဆောင်ဆွေးနွေးနိုင်တဲ့အကြောင်းဒီနေ့ပဲတူတာလူမှုကွန်ရက်ကနေပြောလိုက်ပါတယ်။ဒီကြည့်ရကိစ္စရတဲ့ကိုရှစ်သတင်းပတ်တဲ့ဝါရှင်တန်မှာဆက်ဆွေးနွေးဖို့တရုတ်ဝန်ကြီးချုပ်ကိုကြိုဆိုရအကြောင်းလဲပြောဆိုပေးတာပါသဘောတူညီမှုအစ်စ်ရရှိခဲ့မယ်ဆိုရင်တော့လွန်ခဲ့တဲ့ရှစ်လအတွင်းအပြန်လန်တွင်းကုန်ကိုတွင်းမြေခောက်ခတ်နေရတယ်လဲအဆုံးသက်ကောင်အဆုံးသက်သွားနိုင်ပါရဲ့ဒေါ်လာဘီလီယံ150တန်ဖိုးရှိတဲ့တရုတ်တွင်းကုန်လေးပေါ်အမေရိကန်က ခွန်နေတိုးမြင့်ထားတဲ့တရုတ်နိုင်ငံဘက်ကလည်းဘီလီယံ130တန်ဖိုးရှိတဲ့အမေရိကန်သင်္ကေတလေးပေါ်အပြန်အလှန်ခွန်နေထိုးကောက်ထားတာပါ။အမေရိကန်ဘက်ကတော့ဈေးကွက်မှာဆူရကအကြီးအကျယ်ဝင်ရောက်ဆွဖက်နေရတဲ့ကော်တော့လုပ်ငန်းတွေမှာဆူရကထောက်ပံ့နေကြတယ်နဲ့အမေရိကန်နည်းပညာတွေကိုခိုးယူခံနေရတယ်ဆိုတဲ့ကိစ္စတွေပါဝင်တရုတ်နိုင်ငံရဲ့ကုန်သွယ်ရေးဆိုင်ရာမူဝါဒတွေကိုပြောင်းလဲဖို့တောင်းဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့တရုတ်နိုင်ငံနဲ့သဘောတူညီချက်တည်းရဲ့ရမယ်လို့ယုံကြည်ထားတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုထားရင်လည်းကြီးမားတဲ့သဘောတူညီချက်မျိုးမဟုတ်ရင်တော့လက်ခံနိုင်မှာမဟုတ်ကြောင်းလည်းပြောဆိုထားတာပါ
။ EU ဥရောပသမဂ္ဂတွေကလည်းဗြိတိန်နိုင်ငံနှုတ်ထွက်ဖို့မူလသဘောတူထားတဲ့ဒီကနေ့မတ်လ29ရက်နေ့မှာပဲနှုတ်ထွက်ရေးသဘောတူညီချက်တစ်စိတ်တစ်ပိုင်းကိုဗြိတိန်ပါလီမန်မှာမဲခွဲနေကြပါပြီ။ EU တွေကနှုတ်ထွက်ပြီးတဲ့နောက်နှစ်ဖက်လိုက်နာရမယ့်ကိစ္စတွေနဲ့ပတ်သက်လို့ဝန်ကြီးချုပ်ထရီဇာမေအစိုးရနဲ့ EU ကြားသဘောတူထားတဲ့သဘောတူညီမှုတွေကိုပါလီမန်ကနှစ်ကြိမ်ပယ်ချခဲ့ပြီးတဲ့နောက်အခုတတိယအကြိမ်မဲခွဲကြတာပါ။မဲခွဲတဲ့အခါမှာဒီနောက်ဆက်ဆံရေးနဲ့ပတ်သက်တဲ့နိုင်ငံရေးသဘောတူညီချက်အပိုင်းမပါပဲနှုတ်ထွက်ရေးဆိုင်ရာသဘောတူညီချက်တွေကိုပဲမဲခွဲတာပါ။ထောက်ခံတင်မတင်ကိုလွှတ်တော်အမတ်တွေပါလီမန်မှာအကြိမ်နဲ့ဆွေးနွေးခဲ့ကြပါတယ်။ဝန်ကြီးချုပ်မေကတော့ဒီတစ်ခါမှထောက်ခံမှုရအောင်လို့ကြိုးစားစည်းရုံးခဲ့ပါတယ်။အနာဂတ်ဆက်ဆံရေးနဲ့ပတ်သက်တဲ့နိုင်ငံရေးသဘောတူညီချက်မပါပဲသဘောတူညီချက်ကိုထောက်ခံလိုက်ရင်ဘာမှမသိတာကိုလက်ခံရတယ်လို့ဖြစ်တယ်လို့အတိုက်အခံလေးပါပါတီကပြောပြီးပယ်ချမယ်လို့ဆိုထားပါတယ်။ဗြိတိန်နဲ့ EU ကြာသဘောတူထားတာတွေကိုလက်မခံနိုင်ရင်ဘယ်လန်းကိုရွေးချယ်မလဲဆိုတော့နီလန်းရှစ်ခုကိုပုတ်ထူးတွေတုန်းကမဲခွဲခဲ့တာကလည်းတစ်ခုကိုမှပြက်ပြက်သားသားမရွေးနိုင်ကြတဲ့အတွက်နှုတ်ထွက်ရေးနဲ့ပတ်သက်လို့ပို့ပြီးတော့မရေမရာဖြစ်နေပါတယ်။အဆိုပြုတဲ့နီလန်းရှစ်ခုလုံးမအောင်မြင်တဲ့အတွက်ဝန်ကြီးချုပ်မင်းရဲ့အစီအစဉ်ကသာအကောင်းဆုံးဖြစ်တယ်ဆိုတာပြသနေတယ်လို့ဗြိတိန်နှုတ်ထွက်ရေးဆိုင်ရာဝန်ကြီးစတီဗင်ဘာကလေးကတော့ပြောကြားခဲ့ပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမလိုင်းဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ဒီ American တန်ညမှာပိုင်းအစီအစဉ်ရဲ့တောက်ကြနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့ဆိုင်ကလုန်းဤတိုင်းမုန်တိုင်းတန်အပြင်းထန်ခံရတဲ့မူဆန်းပင်နိုင်ငံမှာကလာဝမ်းရောဂါကူးစက်မှုနှုန်းတိုးလာရမှာပေါ်ထူးနေက9ရောက်သာရှိနေရကနေမနေ့နောက်ပိုင်းမှာတော့139ရောက်တိရှိခဲ့တဲ့အကြောင်းအာနာမန်ကပြောလိုက်ပါရဲ့ဗတိရပို့ရောက်ဖြစ်ပေါ်တဲ့ကလာဝမ်းရောဂါမတန်ရှင်းတဲ့ရေနဲ့အစားစားကတစ်ဆင့်ကူးစက်လို့ရှိပြီးရောဂါကြောင့်ဝမ်းပြဝမ်းလျှော့ဖြစ်ရကခန္ဓာကိုယ်တွင်ရေနဲ့ဆုံးရှုံးပြီးအချိန်မီကုသမှုမပေးနိုင်ရင်အသက်ဆုံးရှုံးတဲ့အထိလည်းအန္တရာယ်ရှိပါရဲ့မတန်ရှင်းတဲ့ရေနဲ့တကူရတန်ရှင်းမှုရအားနဲ့နိုင်ငံရဲ့လူနေမှုပုံစံကြောင့်မိုးစံပင်နိုင်ငံမှာဆိုင်ကလုန်းမုန်တိုင်းနဲ့ခံရပြီးတော့ကုဆတ်ယောဂဖြစ်ပွားနိုင်တဲ့အခြေအနေတွေလည်းပုံမူကြီးထွက်လာတာပါ။ကမ္ဘာ့ချမ်းမရေးဖွဲ့ဒူရီချိုကတော့မုန်တိုင်းတင်ဒေသကိုကာလာဝမ်းယောဂကာဝေးစီကိုစိန်ပြပုတ်ထားတဲ့အကြောင်းဒီသတင်းမှာဆော်ရင်းမှာပဲပြောဆိုထားပါတယ်။ကာလာဝမ်းယောဂကာဝေးပညာရေးလှုပ်ရှားမှုတွေကိုလည်းရီရီတန်ချက်စစ်တွေနဲ့မုန်တိုင်းတင်ဒေသတွေမှာစတင်နေပါပြီ။ကုလသမဂ္ဂကလင်းငယ်များအရေးပေါ်ရန်ပုံငွေဖွဲ့ UNICEF ကလည်းခွင့်ကောင်းယူရတဲ့ယောဂဇုတံကိုကာဝယ်ဖို့အချိန်သိမ့်မကျန်တော့တဲ့အကြောင်းသတိပေးထားပါတယ်
။ဒီလဇန်ပိုင်းကပြကြခဲ့တဲ့ Ethiopian လေကြောင်းလိုင်းရဲ့ Boeing 737 MAX 8လေယာဉ်ဟာအောက်ကိုထိုးဆင်းမသွားခင်ဝင်ဟင်ထဲမှာရုတ်တရက်ဆက်ရက်တာကိုအကာအကွယ်ပေးတဲ့စနစ်အလိုလျောက်ပွင့်ခဲ့တယ်လို့ Wall Street Journal သတင်းစာထဲမှာဖော်ပြခဲ့ပါတယ်။လေယာဉ်ပြကြမှုနဲ့ပတ်သက်တဲ့စုံစမ်းမှုကနဦးတွေးရှိချက်တွေကိုရှင်းပြခံခဲ့ရသူတွေရဲ့အပြောကိုအခြေခံပြီးတော့ဒီနေ့တောက်ကြနေထုတ်သတင်းစာရဲမှာရေးသားထားတာပါမလ10ရက်နေ့ကအတစ်စပါပါလေစိတ်ကနေပြန်တက်ပြီး6မိနစ်အကြာမှာလေရင်ပြတ်ကျခဲ့လို့လေရင်ပေါ်ပါသွားသူ159ယောက်လုံးသေဆုံးခဲ့ပါတယ်ပြန်လည်ရှာတွေ့တဲ့လေရင်ပြန်တက်မှုမှတ်တမ်းတင် Black Box တွေကအချက်လက်တွေအရလေရင်ခေါင်းပိုင်းအောက်ကိုထိုးဆိုင်မကျမသွားခင်ရုတ်တရက်ဆက်ရက်တာကိုအကာအကွယ်ပေးတဲ့ Anti Stall စနစ်ပွင့်သွားခဲ့တယ်လို့ကနဦးတွေးရှိချက်တွေမှာကောက်ချက်ချထားပါတယ်အောက်တိုဘာလတုန်းကပုံစံတူပြတ်ကျခဲ့တဲ့ Indonesia Lion လေကြောင်းလိုင်းလေယာဉ်နဲ့ပတ်သက်တဲ့စုံစမ်းမှုမှာလည်း Anti Stall စနစ်ကိုအဓိကထားပြီး Indonesia စုံစမ်းရေးမှုတွေစစ်ဆေးခဲ့ကြပါတယ်
။မြောက်ကိုရီးယားရဲ့ Nuclear စစ်ဆင်တဲ့ပတ်သက်လို့တန်တမာရေးအရရှေ့မတိုးနိုင်ပေဖြစ်နေရတယ်လို့ American သမ္မတဒေါ်နယ်ထရန့်နဲ့ထိပ်သီးတွေ့ဆုံဆွေးနွေးဖို့တောင်ကိုရီးယားသမ္မတမွန်ဂျေရှေ့လာတဲ့ American ကိုတွေ့ရောက်မယ်အကြောင်းတောင်ကိုရီးယားကဒီနေ့ပဲကြေညာပါတယ်။မြောက်ကိုရီးယားပေါ် အမေရိကန်ရဲ့ပိတ်ဆို့တန်ခတ်ရေးရမှုတွေနဲ့ပတ်သက်လို့သဘောတူညီမှုမရခဲ့ရတာပြီးခဲ့တဲ့လတဲ့ဗီယက်နမ်နိုင်ငံမှာအမေရိကန်သမ္မတနဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်တို့ရဲ့ထိပ်သီးဆွေးနွေးပွဲမောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ပထမဆုံးကြေတောင်ကိုရီးယားနဲ့အမေရိကန်ကြားထိပ်သီးတွေ့ဆုံမှာဖြစ်ပါတယ်။မြောက်ကိုရီးယားကတော့နျူကလ িয়ার ရေးသံတမန်ရေးဆွေးနွေးမှုတွေကနေထွက်ဖို့မကြသေးငါပဲချင်းချောက်ပြောဆိုထားတာပါ။တောင်ကိုရီးယားသမ္မတကတော့မြောက်ကိုရီးယားနဲ့ဆက်ဆံရေးကောင်းဖို့လိုလားနေတယ်လို့နျူကလ িয়ার ရေးဆွေးနွေးဖြေရှာဖို့ကြိုးပမ်းနေတာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကတောင်ကိုရီးယားသမ္မတတွားရောက်မဲ့ခီးစဉ်ကတော့ဧပြီလ10ရက်နေ့နဲ့17ရက်နေ့မှာဖြစ်တဲ့အကြောင်းလေးတောင်ကိုရီးယားသမ္မတရုံးကတင်ပြထုတ်ပြန်ထားပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူပေါင်း25ယောက်ထက်မနည်းသေဆုံးခဲ့တဲ့အဆောက်အဦမိလောင်မှုနဲ့ပတ်သက်လို့ရာဇဝတ်မှုနဲ့တရားစွဲမယ်လို့အိုအင်ဌာနကပြောလိုက်ပါတယ်။မိလောင်ခဲ့တဲ့အဆောက်အဦရဲ့အပေါ်လေးထပ်ကိုတရားဝင်ခွင့်ပြုချက်မရှိဘဲဆောက်လုပ်ထားတာဖြစ်ပါတယ်။တိုက်ထက်တွေတိုးတာနဲ့တခြားဆောက်လုပ်ရေးဆိုင်ရာချိုးဖောက်မှုတွေမှာပတ်သက်နေတဲ့ဝင်ကြီးဌာနကတာဝန်ရှိသူတွေကိုလည်းဖော်ထုတ်အရေးယူသွားမယ်လို့ OA ဝင်ကြီး SM Rizal Karim ကကြေညာပြုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခွင့်ပြုတားရတဲ့အထက်ထက်ကိုပို့ဆောက်ထားကြတဲ့အဆောက်အဦတွေအများအများရှိပါတယ်။ဒါကမြို့တော်တွေကစီးပွားရေးအချက်အချာကြားတဲ့ရပ်ကွက်မှာ FR Tower ဆိုတဲ့အထက်မြင့်အဆောက်အဦခြားလာရင်းတွေကမိလောင်ခဲ့တာပါ။အဆောက်အဦထဲမှာလူတွေဟာနိုင်အတော်ကြာအောင်အထဲမှာပိတ်မိနေခဲ့ကြပါတယ်။သေဆုံးသူ25ယောက်အထိတိုးခဲ့ပြီးတော့တယောက်ကလွဲလို့ကျန်တဲ့သူအားလုံးဘသူဘဝဖြစ်တယ်ဆိုတာအတည်ပြုနိုင်တယ်လို့ဒါကမြို့တော်ရဲတပ်ဖွဲ့ဒုတိယရဲမင်းကြီးက AP သတင်းဌာနကိုပြောကြားခဲ့ပါတယ်။မိသားစုဝင်တွေပေးကြတဲ့အချက်အလက်တွေအရပျောက်ဆုံးနေသူကြံတော့မဲ့ပုံမရပေမဲ့တေးကြအောင်လိုက်လံရှာဖွေနေတယ်လို့သူကပြောပါတယ်။ဒဏ်ရာရသူ80လောက်ရှိပြီးအများစုဟာမိလောင်ဒဏ်ရာရတွေနဲ့ကုသမှုခံယူနေကြပါတယ
်။တောက်ကြညာရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လူဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။တနင်္လာရီတိုင်းဒေသကြီးအတွင်းမှာအဓိကစိန်ခေါ်မှုတွေဖြစ်နေတဲ့လျှက်စစ်မီးကိစ္စ၊မြေယာပြဿနာနဲ့တယံဇာတထုတ်ယူမှုဆိုင်ရာကိစ္စရပ်တွေကိုပြည်သူတွေအတွက်အကောင်းဆုံးကင်တွယ်ဖြေရှင်းပေးသွားမယ်လို့တနင်္လာရီတိုင်းဒေသကြီးဝန်ကြီးချုပ်တေဦးမြင့်မောင်ကပြောဆိုလိုက်ပါတယ်။အဂတိလိုက်စားမှုတိုင်ကြားချက်နဲ့အရေးယူခံထားရတဲ့ဝန်ကြီးချုပ်ဟောင်းဒေါက်တာလက်လက်မော်ရဲ့နေရာမှာအစားထိုးတာဝန်ယူထားသူဝန်ကြီးချုပ်တေအပေါ်မှာဒေသခံတွေရဲ့မျှော်လင့်ချက်ဘလို့ရှိပါသလဲ။ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါ
မလ20နှစ်နီးကဒီပြုခံလိုက်တဲ့တင်းလိုက်တိုင်းဒေသကြီးဝင်းကျုပ်တဲ့ဦးမြင့်မောင်ဟာတင်းနစ်စုဝင်းကြီးကျုပ်တာဝန်ယူတာတပတ်ရှိပါပြီ။တင်းလိုက်တိုင်းဒေသကြီးရဲ့အဓိကစိန်ခေါ်မှုပြဿနာဖြစ်တဲ့လျှက်စစ်မီးနဲ့မြေယာပြဿနာတွေကိုဝင်းကျုပ်အနေနဲ့အဓိကကင်တွယ်ဆောင်ရွက်သွားမယ်လို့ VOA ကခုလိုပြောပါတယ်။
အဓိကတော့ဒီမှာတော့မြေယာပြဿနာတွေရဲ့မဟုတ်တော့လျှက်စစ်မီးရဲ့ပေါ့နော်လျှက်စစ်မီးရဲ့ပြင်ဟိုဟာတန်ဆာတထုတ်ယူတဲ့အတိုင်းမျိုးသာဒီလေအဓိကကျွန်တော်ကဟိုပြဿနာတွေနည်းနည်းနဲ့ဆက်လက်ဆောင်ရွက်ဖို့အဲ့ဒါဟိုအဓိကလုပ်ရဖို့ရှိပါတော့ကျွန်တော်ကဒီ list မိနေပတ်သက်ပြီးတဲ့အခါကျတော့ဒီမှာဟိုပြဿနာဒီမှာကျွန်တော်ကျန်တဲ့ပြည်မတွေနဲ့မတူတဲ့ဟာမအတန်အလိုက်ရှိပြီးရင်ခရင်တစ်ခုနဲ့တစ်ခုကလည်းဒါဟိုနိုင်မောင်းတာဝေးတာပေါ့နော်ဝေးတော့ကျွန်တော်ကဒီ regional grip နေနဲ့ပဲကျွန်တော်ဆောင်ရွက်နိုင်တယ်အဓိကကတော့ကျွန်တော်ရင်းနှီးပြဿနာပေါ့နော်ရင်းနှီးရဲ့အပေါ်မှာမူတည်ပြီးတော့ပဲကျွန်တော်ကဈေးကိုဟိုအတိုင်းအတာတစ်ခုတည်ထိန်းချုပ်လို့ရတာအငယ်တိုင်းတော့ထိန်းထားလို့မရဘူးပုံမှန်ထိန်းထားလို့မရဘူးပေါ့နော်ဟိုအဲ့ဒီပြဿနာရှိတော့ကျွန်တော်ကဟိုပြန်ပြီးတော့ကျွန်တော်ဈေးလောက်အောင်ပါပေါ့နော်ပြင်နိုင်တဲ့တည်ငိမ့်တဲ့ဈေးပေါ့တည်ငိမ့်တဲ့ဈေးနဲ့ဒါနှစ်ဖက်ရှင်ပြင်နိုင်တဲ့ဈေးပေါ့အဲ့ဒါပဲအဓိကထားပြီးတော့ကျွန်တော်ပြန်ပြီးတော့ဟို review လုပ်ပြီးတော့ဟိုဆောင်ရွက်သွားဖို့လိုရှိပါတယ
်ဝင်းကျုပ်တဲ့ဦးမြင့်မောင်ဟာအရင်ကတင်ဇာတာနဲ့ပဝန်းရှင်ထင်းသိမ်းဝင်ကြီးဖြစ်ပြီးလက်ရှိအဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့အမှုရင်ဆိုင်နေရတဲ့ဝင်းကျုံဟောင်းဒေါ်လဲလဲမော်အရေးယူခံပြီးနောက်ဝင်းကျုပ်ဖြစ်လာသူဖြစ်ပါတယ်တင်းရင်တိုင်းဒေသကြီးဒေသခံတွေကတော့အရင်ဝင်းကျုပ်မှာခဲ့တဲ့အမားတွေပေါ်တင်ကန်းလာယူပြီးပြည်သူအချို့ကိုဆောင်ရွက်ပြီးပြည်သူဘက်ကရက်တီပေးဖို့ကိုမျှော်လင့်နေပါတယ်ပေးမျိုးဒေတာကန်တူဖြစ်တဲ့ကိုခင်မောင်တန်းက
ဒီတင်လာတဲ့ဝန်ကြီးချုပ်ဆရာကဒီကျုံဆောင်ရတဲ့ဝန်ကြီးချုပ်ကဖြစ်ခဲ့တယ်။ဘာဖြစ်လို့အရင်လိုမျိုးဟုတ်တော့ဘောအဲဒီဆွေရနေတဲ့တိုက်ဆွေရနေတဲ့ဒီလိုဖြစ်တော့ကျွန်တော်တို့ရှိသူတွေလည်းပဲဒီခတ်ကြတယ်လေ။အဲဒီသူတွေဒီခတ်မကြအောင်တော့ဒီသူတွေဒီလောက်တဲ့အမှန်တရားလက်ကြဖို့မမမမရတိပြနိုင်မယ်လို့တော့ကျွန်တော်တို့မျှော်လင့်တယ်ကြာ။အဲကျွန်တော်တို့တော့ပြောနေသေးတော့အကောက်ဖယ်ပဲဥတည်မယ်ဆိုတော့မျှော်လင့်တယ်ကြာ။ဘာဖြစ်လို့အရင်ကလည်းအမောတွေကျွန်တော်ချက်ပေါ်လာခဲ့ပြီလေဒီအမားထက်တခြားကယူပြီးတော့
အမှောက်ဆုံးနယ်မဲ့လို့ကျွန်တော်တို့မျှော်လေတဲ့ဝင်းကျိုဟောင်းဒေါ်လေးလေးမော်နဲ့စီမံဘာနာဝင်ကြီးကိုဒီစားကန်နေကပါတီဘဟုဝတန်ကြားရာပြုလုပ်ခဲ့ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့တင်းလိုက်တိုင်ခီးစဉ်အပြီးမှာဒေါ်လေးလေးမော်ကိုအရေးယူပြီးတိတ်မကြခင်မှာစီမံဘာနာဝင်ကြီးနဲ့လျှက်စစ်ဆိုင်ဝင်ကြီးတို့ဟာနှုတ်ထဆတင်တဲ့အတွက်နိုင်ငံတော်သမ္မတကနှုတ်ထွက မှာတိုင်းဆိုးရဝန်ကြီးချုပ်ယာရူပထမဆုံးအရေးယူခံရတဲ့တိုင်းဒေသကြီးဖြစ်ပါတယ်။လေးလက်သွားတဲ့လျှက်စင်းနဲ့စွမ်းရင်ဝန်ကြီးနေရာမှာတော့တိုင်းလွတ်တော်ကိုယ်စားလှယ်ဦးအောင်သူကတရားစတာနဲ့ပဝန်းကျင်ထိန်းသိမ်းနေရာမှာဦးလာထွေးနဲ့စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးနေရာမှာတော့ဒေါ်ကြီးချိုတို့ကိုခန့်အပ်ခဲ့ပါတယ်ခင်ဗျာ
။ FIOE သတင်းတော်ကိုထက်အောင်ခန့်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရန်ကုန်မြို့တော်စီပင်ရွေးကောက်ပွဲရဲ့နောက်ဆုံးပြသတင်းတွေကိုတင်ပြပေးခြင်းပါတယ်။မကြခင်ရက်ပိုင်းတွင်းမှာပဲကျင်းပတော်မယ့်ရန်ကုန်စီပင်ရွေးကောက်ပွဲအတွက်အကျိန်းနဲ့မဲဆွယ်မှုတွေရှိနေတဲ့တစ်ချိန်ထဲမှာပဲကိုယ်စလေလောင်းတချို့ကရွေးကောက်ပွဲစီမင်းစီကံတွေကိုဖောက်ဖျက်လှုပ်ဆောင်မှုတွေရှိနေတဲ့ဆိုတော့ဝေဖန်ပြောဆိုမှုတွေလည်းထွက်ပေါ်နေပါတယ်။ရွေးကောက်ပွဲကော်မရှင်ကတော့သူတို့ကိုစနစ်တကျတိုင်ကြားလာတာမရှိရင်အရေးယူနိုင်မှာမဟုတ်ဘူးလို့ဆိုပါတယ်။အပြည့်အစုံကိုတော့ VOA သတင်းတော်ကိုကောင်းဆန်ဟင်းကတင်ပြထားပါတယ
်။ရန်ကုန်စီမင်းရွေးကောက်ပွဲကိုမကြခင်ရက်ပိုင်းမှာကျင်းပကြတော့မှာမို့ကိုယ်စလေတွေဟာရန်ကုန်မြို့ပေါ်မှာမဲဆွယ်စီယုံရေးတွေကိုအကျင့်အနေပြုလုပ်နေကြတာပါ။တချိန်တည်းမှာပဲကော်မရှင်ကတက်မှတ်ထားတဲ့ရွေးကောက်ပွဲအတုံးစည်းကိုကျော်လွန်30နေတာတွေရှိတယ်လို့တိုင်းအစိုးရကအနေဒီအဖွဲ့ဝင်ကိုယ်စားလှယ်လောင်းတွေဘက်ကနေမဲဆွယ်စည်းရုံးတာတွေရှိနေတာတွေကမျှတမှုမရှိဘူးဆိုတဲ့ထောက်ပြဝေဖန်မှုတွေလည်းရှိနေတာပါရွေးကောက်ပွဲကော်မရှင်အနေနဲ့ကတော့တက်သည့်အထောက်အထားနဲ့တကွကိုယ်တိုင်ကိုယ်ကျလာရောက်တိုင်ကြားထားတာမရှိရင်အရေးကြီးဘူးဆိုတာမဖြစ်နိုင်ဘူးလို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးအောင်ကင်က VOA ကိုအခုလိုပြောပါရစေ
ဟုတ်တော့ကိုယ်စားလှယ်လောင်းအစင်းကနေတိုင်မှရမယ်လေဆိုတော့တိုင်းတဲ့ဆောင်မှလည်းအချက်အလက်နဲ့
ဒါပေမဲ့လေးလံစောင့်ကြည့်သူတွေကတော့ရွေးကောက်ပွဲစီမင်းစီကံချိုးဖောက်သူတွေကိုစောင့်ကြည့်ဟန်တာလားအပါအဝင်မျှတတဲ့ရွေးကောက်ပွဲတွေဖြစ်အောင်ကြက်မဲ့ဆောင်ရွက်ရမယ့်တာဝန်ဟာရွေးကောက်ပွဲကော်မရှင်ရဲ့တာဝန်ဖြစ်တယ်လို့ထောက်ပြကြပါလေရွေးကောက်ပွဲတွေကိုအနိကဲလေးလံစောင့်ကြည့်နေတဲ့ရန်ကုန်တိုင်းဒေသကြီးလွတ်တော်အမတ်ဟောင်းဒေါ်ညိုသိန်းကအခုလိုထောက်ပြပါရစေရွေးကောက်ပွဲ
တွေတရားမျှတပြီးလွတ်လပ်ဖို့တဲ့တာဝန်အရှိဆုံးပုဂ္ဂိုလ်ကရွေးကောက်ပွဲကော်မရှင်ပဲဖြစ်တယ်ပေါ့နော်ဒါကြောင့်ရွေးကောက်ပွဲကော်မရှင်တွေဟာဒါမြတ်တဲ့လူကောက်ကိုကိုထိခိုက်စေတဲ့ကိစ္စမျိုးမျိုးကိုအစိုးရမျက်နှာကိုမကြည့်ရဲနဲ့ပြည့်ပြည့်ကားကားဆုံးဖြတ်ရရှိအောင်ဆုံးဖြတ်ဖို့လိုတယ်ပေါ့။ဒီရက်ကနေဆုံးဖြတ်ဖို့လိုတယ်ပေါ့နော်။ဒါအဲ့လိုမှမဟုတ်ဘူး။အစိုးရခန့်ထားတဲ့ကော်မရှင်မျိုးအစိုးရကိုကြောက်နေရတယ်ဆိုရင်အဲ့လိုရောက်တဲ့ကော်မရှင်မှာအာပါတဲ့လူတွေရဲ့တမာတမတ်ရှိမှုကိုဒါဘေးကွန်းထုတ်เสียဖြစ်လာတယ်လေနော်။
မစလာ30ရက်နေ့ကြာရင်ရန်ကုန်တိုင်းအတွင်းမြို့နယ်33မြို့နယ်မှာကျင်းပမယ့်ရွေးကောက်ပွဲတွေမှာရန်ကုန်မြို့တော်စီမံသားရေးကော်မတီဝင်6ဦးမြို့နယ်အသီးသီးကစီမံသားရေးကော်မတီတွေအတွက်တမျိုးနယ်ကို33ဦးနဲ့စုစုပေါင်း69ဦးကိုတက်ဆိုင်ရာမြို့တော်သူမြို့တော်သားတွေကမဲပေးရွေးချယ်ကြမှာဖြစ်ပါတယ်။ချိုတိမဲတွေကတော့မနေ့ကစပြီးပေးလို့ရပြီဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်စန်းသူကြီးကတော့ချိုတိမဲပေးပြီဖြစ်ပါတယ်။ရွေးကောက်ခင်ရတဲ့မြို့တော်စီမံကော်မတီဝင်6ဦးနဲ့တိုင်းအစိုးရကခန့်ထားတဲ့မြို့တော်ဝင်အပါအဝင်လက်ရှိကော်မတီဝင်9ဦးပူးပေါင်းပြီးကျန်ရှိတဲ့တတနှစ်နှစ်တာအတွက်တာဝန်ထမ်းဆောင်ကြရမှာပါဥပဒေအစ်အရာထူးခြားချက်တစ်ခုကတော့ရွေးကောက်ခံ6ဦးတည်းကတူကိုဒုတိယမြို့တော်ဝင်အဖြစ်ကော်မတီဝင်တွေအားလုံးကလုပ်ရမယ်ပြီးရွေးချယ်ကြမှာဖြစ်ပါတယ်ဒါမဲ့ဧပြီလအတွင်းမှာစတင်အသက်ဝင်လာမယ်စီမင်းကော်မတီဝင်အတွက်ဒီအနေနဲ့နောက်နှစ်နှစ်တာကာလအတွင်းရန်ကုန်မြို့ကြီးပြောင်းလဲသွားအောင်လူလူအတွက်စီမင်းဖြစ်လာအောင်ဘလောက်ဆွဲဆောင်နိုင်ကြပါမလဲရန်ကုန်သူရန်ကုန်သားတွေအားလုံးကစောင့်ကြည့်အကဲဖြစ်လေးလောင်နေကြမှာပဲဖြစ်ပါတယ်ခင်ဗျာ
ကိုကောင်းဆန်ဟင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာအိန္ဒိယနယ်စပ်ဘက်ကကုန်သွယ်ရေးအခြေအနေကိုတင်ပြပေးကြပါတယ်။မြန်မာနိုင်ငံကနေအိန္ဒိယနိုင်ငံနယ်စပ်မီဇိုရန်ပြည်နယ်တဲကိုကုန်ပစ္စည်းတည်ယူမှုတွေကိုတော့မီဇိုရန်ပြည်နယ်မော်တော်ယာဉ်အသင်းကရက်အကန့်အသတ်မရှိပိတ်လိုက်တာကြောင့်မြန်မာကုန်သည်တွေနဲ့ကုန်တင်ရေးအသင်းတွေအခက်တွေ့နေကြရပါတယ်။ဒီလိုပိတ်ပင်တာကတော့မြန်မာနိုင်ငံနဲ့မပတ်သက်ဘဲနဲ့တစ်ဖက်နိုင်ငံမီဇိုရန်ပြည်နယ်ကဒေသရင်းပြဿနာကြောင့်လည်းဖြစ်ပါတယ်။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့အိန္ဒိယနဲ့မြန်မာနိုင်ငံနယ်စပ်ရှိချင်းပြည်နယ်ရီကော်ဒါနယ်စပ်ကုန်သွယ်ရေးစခန်းဟာအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဘက်ကိုကုန်ပစ္စည်းတင်ပို့တဲ့အဓိကစခန်းတစ်ခုဖြစ်ပြီးဒီရက်ပိုင်းအတွင်းမှာမီဇိုရန်ပြည်နယ်ဘက်ကကုန်ပစ္စည်းတည်ယူတာတွေပိတ်လိုက်တာကြောင့်မြန်မာနိုင်ငံဘက်မှလည်းလုပ်ငန်းတချို့ရပ်နားနေပါတယ်လောလောဆယ်မှာတော့ကလေးမျိုးကနေရီကော်ဒါမျိုးကိုကုန်ပစ္စည်းပို့ဆောင်တာနဲ့ပတ်သက်ပြီးကလေးမျိုးချင်းတောင်တန်းမော်တော်ယာဉ်အသင်းကဥမားအားကအခုလိုပြောပါတယ်
ဒါကလာတဲ့ရေအကန့်တမရှိဘူးခုထလာတော့လာနေတယ်ဒီဘက်လာတဲ့ဆိုတော့လေခုဆိုရင်ဒီနေ့ကဆိုရင်6ရက်လောက်ရှိပြီတော့
ကွန်ပျက်စီးတင်ပို့တာတွေရန်နာထားပေမဲ့ခီးတဲ့ကားတွေကတော့ပုံမှန်သွားလာနေကြောင်းပြောပါတယ်။ချင်းပြည်နယ်ရီကော်ဒါမျိုးပြန်ကြားရေးနဲ့ပြည်သူစစ်ဆေးရေးဦးစီးဌာနဒုတိယဦးစီးမှုဦးလာလ်ဘက်လော်မာကငါးစက်ကုံသွေးရေးကိုပိတ်လိုက်တာမဟုတ်ပဲတစ်ဖက်နိုင်ငံကမော်တော်ယာဉ်အသင်းနှစ်ခုအကြားပြည်ထနာကြောင်းဖြစ်ကြောင်းအခုလိုပြောပါတယ်။အေးတရားတဲ့ကြောင်းရင်းကတော့ကျွန်တော်မြန်မာ
အင်ဂျင်နေဆာနာမရှိတဲ့သူတို့ဖက်ကရခတော်ကြွားမှာသူတို့ကုန်စီပို့ဆောင်ရေးအတင်းကိုထူထောင်ထားတယ်။အဲ့ကုန်စီပို့ဆောင်ရေးအတင်းနဲ့အဲ့ဇောကတော်ကြွားနဲ့အနည်းဆုံးမျိုးဖြစ်တဲ့ဂျပန်ခရိုင်မျိုးပေါ့နော်။အဲ့ခရိုင်မျိုးမှာလည်းကုန်စီပို့ဆောင်ရေးအတင်းဆိုတာရှိတယ်။သူတို့အတင်းတစ်ခုအချင်းချင်းကြားမှာသူတို့ပြဿနာရှိတဲ့အတွက်ကြောင့်ပါသူတို့ဂျပန်မျိုးကိုအဝေးမခံတော့ဘူးဖြစ mesti subiro cina kah itu tu kongsi pusing ditinggal.
Dika biasa negara, kadang nak uja ni nanti hara mesti be, lejas ni season lah. Konten zainung tambah dana, motor jinwego sukora juaga, tidak pun jadi itu, jambungwe kaukan najam cijang le. Jafai mewujungu, kongarui we makannya itu, nyamanengan baga kongsi siriha, sukora juama supong ni lelule piobale. Lesi jundu ni ada kekego, ulal peloma ga kulu sepiobale.
Setuanu mayade kajaro. กงพิเศษด้วยโอ้โหไปกันเดี๋ยวสู้ปงบีรถทาร์เลยจ้าบ่เนาะทาร์เลยขาดจ้าเรากงพิเศษโอ้กงเจมุ่งหน้าหนีจันจ้าเลยจีรกงพิเศษด้วยกูร้องมาทายาดาสุรกูร้องข้าบีบารุยมาลุล่าเจว่างูจีกงจับมือบ่เนาะยาเดี๋ยวจีรตุรกงพิเศษด้วยเช็ดตัวลุงยาเดี๋ยวขาดจ้าเราโอ้แค่เรามีอาสาสีรับบ่เนาะ
ဒီမနက်ကဘက်ကတင်ပို့တဲ့ကွန်ပျူစီတွေဟာဂျပန်မျိုးကနေတဆင့်ဖြတ်တန်းပြီးမှသာမီဇိုရမ်ပြည်နယ်မြို့တော်အိုင်ဇွန်နဲ့အခြားမြို့ကြီးတွေကိုပို့ဆောင်ရတာဖြစ်ပါတယ်။စုခေါ်တာနဲ့ဂျပန်မျိုးကကွန်ပျူစီတည်ယူပို့ဆောင်ရေးအတင်းတွေနဲ့ကုန်တင်ကုန်ကျအတင်းတွေအကြားမှာအငင်းပွားမှုဖြစ်တာကြောင့်တည်ယူပို့ဆောင်ရေးရတဲ့နာတွေဟာမကြာခဏဖြစ်တတ်လေရှိကြောင်းဒေတာကံတွေကပြောပါတယ်။
ထိန်းချုပ်နိုင်မှုဒီတိုင်းသားလက်နက်ကိုင်တွေဘက်ကကြိုးပမ်းဆောင်ရွက်နေတဲ့အကြောင်းကိုတင်ပြပေးကြပါမယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကမွန်ပြည်သက်ပါတီရဲ့တပ်ဖွဲ့ဝင်တချို့ရဲ့လုပ်ရဟာ MCA သဘောတူညီချက်ကိုချိုးဖောက်တာဖြစ်တဲ့ဆိုပြီးမွန်ပြည်နယ်အစိုးရကကန့်ကွက်ခဲ့တဲ့အပေါ်မှာတော့မွန်ပြည်သက်ပါတီဘက်ကဒါဟာပြည်နယ်ထဲမှာမွေးစေဝါထိန်းချုပ်ဖို့လိုအပ်လာတဲ့အတွက်နည်းမြေကြုံလွန်သွားခဲ့တာသာဖြစ်တယ်ဆိုပြီးတုံ့ပြန်ပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့မတ်လ20ရက်နေ့ကမုရုံကျေးရွာဘက်မှာနေကြော်ပြီးလက်နက်ကင်ဆောင်ပြီးတော့မွေးစေဝါတည်ဆောက်လာသူတွေကိုမွန်ပြည်သက်ပါတီဘက်ကဒီတပ်ဖွဲ့ဝင်တချို့ကဖမ်းဆီးခဲ့တဲ့အပေါ်မှာတော့မွန်ပြည်နယ်အစိုးရဘက်ကကန့်ကွက်ခဲ့တာပါ။ဒီအကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းကသတင်းတောက်ကိုဇော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
မလ20ကမူးတုံကြီးရွာအရှိတ်ခုနှစ်မိုင်လောက်မှာမိုးရစေဝါတက်ဆောင်လာတဲ့သူ၈ယောက်ကိုမွန်ပြည်သက်ပါတီတပ်ဖွဲ့ဝင်တချို့ကဖမ်းဆီးထိန်းသိမ်းခဲ့တာပါဒီဖြစ်ရမှာမွန်ပြည်သက်ပါတီတပ်ဖွဲ့ဝင်တွေအနေနဲ့တမတ်နေမီကျော်လွန်ပြီးလွတ်ဆောင်ခဲ့ရဖြစ်တယ်လို့ NCA မှသဘောတူထားတဲ့အတိုင်းနေကျော်လက်နက်မကင်ဆောင်ဘူးနေပတ်ဆိုင်ရာကိစ္စရပ်တွေမှာဝင်ပြီးမဖတ်ဆွတ်ဘူးဖမ်းဆီးထားတဲ့သူတွေကိုရဲတပ်ဖွဲ့ကိုပြန်အပ်ဖို့ဆိုတဲ့အချက်တွေကိုချိုးဖောက်တာဖြစ်တယ်ဆိုပြီးအစိုးရအဖွဲ့ကကန့်ကွက်လိုက်တာပါမွန်ပြည်သက်ပါတီဘက်ကတော့ဒီလိုလုံဆောင်ရတာဟာမိုးရစေဝါထိချုပ်မှုတွေကိုပြည်내အစိုးရဘက်ကထိထိရောက်ရောက်မလုံဆောင်တဲ့အတွက်ဒါကိုထိချုပ်ဖို့ကြိုးစားရင်းတတ်မှတ်နေပြီကြော်လွန်ခဲ့တာဖြစ်နိုင်ကြောင်းမွန်ပြည်သက်ပါတီရဲ့ဗဟိုနိုင်ငံရေးဌာနဒုတိယတာဝန်ခံနိုင်အောင်မင်းကြီးက VOA ကိုပြောပါတယ
်ဒီအဖြစ်ကရဆေးယူပိုင်လက်ထဲထိုးရကပေါ့နော်ကျွန်တော်တို့ဒီတက်တီဒီထဲမှာပဲကျွန်တော်တို့ကဒီလှုပ်ရှားသွားလာခွင့်ရှိတယ်တက်တီအပြင်ဘက်မှာသွားတဲ့ခါကျရင်ဒါကအတိပေးပြီးတော့သွားလို့ရတယ်လက်နဲ့ကင်ဆောင်ခွင့်မရှိဘူးလို့ပြောတယ်အာမွေးစေဝါအနေကတနေ့နဲ့တနေ့များလာတယ်။တော့ဒီနေရာကလည်းတီတပ်တော်ကလည်းလှုပ်ရှားသွားလာမှရှိတော့ဟိုရစ်စင်ရဆက်တယ်လို့ပေါ့။များလဲဆိုတော့ကျွန်တော်တို့ကဒါကိုထိမ့်သိနေနေနေနဲ့ဒါဝင်ရောက်ပြီးတော့ဒါစော်လို့ပြီးတော့လည်းပြောလို့လို့ရတာပေါ့။တော်ပြီးတော့ဘယ်မှာလာပြီးတော့ Facebook နဲ့ Finder တွေ့ရတယ်ပေါ့။ဒီနေ့အစိုးရဝန်ကြီးချုပ်ဟိုဒေါက်တာအိဆန်တက်လာကြတဲ့ဒါကိုပြည်ပြသားအကင်တွေ့မယ်လို့ပြောတာတယ်။ဂရီကျူထားတယ်။ဒါပေမဲ့ပြည်ပြသားအကင်တွေ့မှုတော့ကျွန်တော်ထိတဲ့နဲ့အားနေတာပေါ့
။မွေးစေဝါဖန်ဆီးရဲ့ကိစ္စတွေကိုမပြောလို့ပေမဲ့တရားခဏ်တွေကိုတက်ဆိုင်ရာကိုအဖို့နဲ့ RCA ပါတဲ့အချက်အလက်တွေကိုလိုက်နာဖို့ကန့်ကွက်ခဲ့ကြောင်းမွန်ပြည်နယ်လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးဗိုလ်မှူးကြီးနေထိုးဦးက VOA ကိုပြောပါတယ်
။အဓိကအကြောင်းကတော့သူတို့မွေးစေဝါဖန်ဆီးရဲ့ဆိုတော့ကျွန်တော်သိရင်ရတယ်။ဒီလူမှုကွန်ရက်ပုံမှာလည်းတွေ့တဲ့ချာမှာကျွန်တော်က RCA မှတရေထူတာပြီးတာဖွင့်ကြည့်တဲ့ပဲ NCA သဘောတူညီချက်လည်းနောက်ဖို့တဲ့ဒီပါပေါ့နော်။မွေးကြွားဖန်စီတဲ့ဆိုတော့ဒါအားလုံးလုပ်ရမယ်အတုံး။ဒါကကျွန်တော်တို့ကဘာမှပြောစရာကောင်းမရှိဘူး။ဖန်စီပြီးတော့ကမှဥပဒေအရေးယူနိုင်မှုအတွက်ကိုမြန်မာနိုင်ငံရဲ့တပ်ဖွဲ့ပေါ့နော်တက်ဆိုင်ရဖို့အနံပေးဖို့အတွက်ကိုကျွန်တော်တို့ပြောတာပါ။အနံသေးတာပြတဲ့အတွက်ဒါကိုကန့်ကွက်တယ်ဆိုတဲ့ကြောင့်ကျွန်တော်တို့ကကန့်ကွက်စာပေးဖို့တာပါ
။မွန်ပြည်သက်ပါတီပြည်တွင်းတာဝန်ခံတွေဘက်ကတော့ဒီကိစ္စကိုပါတီဌာနချုပ်နဲ့ဆွေးနွေးနေပြီးဆိုးရွားလာရဲ့မွေးစည်းဝါကိစ္စကိုမွန်ပြည်နယ်အစိုးရနဲ့နှစ်ဖက်ဘလို့ပူးပေါင်းဆောင်ရွက်ရမလဲဆိုတာကိုစဉ်းစားသွားမယ်လို့ပြောပါတယ်။မွန်ပြည်နယ်မှာမွေးစည်းဝါကိုအခြေခံကြောင်းသားတွေကြားမှလည်းသုံးစွဲလာပြီးဖြစ်ကြောင်းမွန်ပြည်သက်ပါတီရဲ့ဗဟိုနိုင်ငံရေးဌာနဒုတိယတာဝန်ခံနိုင်အောင်မင်းကြီးကပြောပါတယ်။မူတုံတန်ဖြူစေးရဲ့ကားလမ်းတစ်လျှောက်ဟာမွေးစည်းဝါနေရိုင်းသက်ဆောင်တဲ့အဓိကလမ်းကြောင်းဖြစ်နေတယ်လို့စစ်စစ်ရေးဂိတ်တွေလည်းမရှိတဲ့အတွက်ဒါကိုကြက်မတ်ဆောင်ရွက်ပေးဖို့မွန်ပြည်သက်ပါတီဘက်ကပြည်နယ်အစိုးရကိုတောင်းဆိုထားတာပါ။
ဒါကတော့မွန်ပြည်နယ်ဘက်မှာမွေးစေဝါတည်ဆောင်လာသူတွေကိုမွန်ပြည်သက်ပါတီဘက်ကဖမ်းဆီးချုံနောင်လိုက်တဲ့သတင်းကိုကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါလိမ့်ရှင်။ထိုင်းနိုင်ငံနယ်စပ်ဘက်မှာလည်းမွေးစေဝါတွေဖမ်းဆီးမိတဲ့သတင်းကိုတစ်ဆက်တည်းတင်ပြခြင်းပါတယ်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ထဲမှာတော့ဘက်ငွေတန်ပေါင်း900ကျော်တန်မိုးရှိတဲ့စိတ်ကြွဆေးပြား6တန်းကျော်ကိုမတ်လ29ရက်နေ့မနက်ပိုင်းကဖမ်းဆီးမိခဲ့ပါတယ်။ဖမ်းမိသူအများစုကတော့တောင်ပေါ်တိုင်းရင်းသားလူငယ်တွေဖြစ်ပြီးတော့သူတို့ကိုမူးယစ်မှောင်ခိုသမားတွေကနေငွေပေးပြီးတော့တည်ဆောင်ခိုင်းတာတွေရှိတယ်ဆိုပြီးချင်းရိုင်ခရိုင်ရဲ့အာဏာပိုင်ကပြောပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်။
ရိုးရာတကြံပွဲကာလနီးကပ်လာတဲ့အချိန်နဲ့ကြိုက်ပြီးထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ဒေသအတွင်းကိုစိတ်ကြွစည်းစားတွေအလုံးအရင်းနဲ့ဝင်ရောက်လာနေတာကိုထိုင်းရဲတပ်ဖွဲ့ကအချိန်မီဖမ်းဆီးလိုက်နိုင်ဖို့အတွက်သတင်းအချက်အလက်တွေစုဆောင်းတာလှည့်ကင်းလုပ်တာစစ်ကင်းကင်းပုံးတွေချပြီးစောင့်ကြည့်စစ်ဆေးနေကြတာပါမလ29ရက်နေ့မနေ့3နိုင်အချိန်မှာတော့မွေးရစည်းဝါးတွေအများဆုံးဝင်ရောက်ရာချင်းရိုင်ဒေသဖွဲ့ကြလောင်ကျေးရွာအနီးကအဝေးပြေးလမ်းမစီကိုအရှိန်ပြင်းပြင်းနဲ့မောင်းလာတဲ့တိုယိုတာငွေရောင်ပစ်ကက်ကားနောက်ကိုဒေသခံရဲတပ်ဖွဲ့ကလိုက်လံဖမ်းဆီးခဲ့တဲ့အကြောင်းချင်းရိုင်ခရိုင်ရဲတပ်ဖွဲ့ကပြောဆိုခဲ့ပါတယ်။ချင်းရိုင်ခရိုင်ရဲတပ်ဖွဲ့မှပြောသွားတာကတော့အခုရပိုင်းအတွင်းဖမ်းဆီးနိုင်ခဲ့တဲ့စိတ်ကြွဆေးကြားတွေဟာထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်အတွင်းမှာနေထိုင်နေတဲ့တောင်ပေါ်တိုင်းရင်းသားလူငယ်တွေကိုမူးယစ်ကုန်တယ်တွေကငွေပေးပြီးတဲခိုင်းနေကြတဲ့အကြောင်းနဲ့ဘက်တိုက်ဖမ်းမိနေတဲ့ဂျားကအရေးဆွန့်ပြီးလုံနေကြတာတွေ့ရတယ်လို့ဆိုပါတယ်။နေသားသောတက်နေမြေရဲတွေလည်းအခုလိုမျိုးပွဲတော်ရဲ့နီးကပ်လာတဲ့အချိန်မှာအချိန်ပြည့်တာဝန်ထမ်းဆောင်နေကြပါတယ်ဆိုပြီးပြောဆိုသွားခဲ့ပါတယ်။တောင်ပေါ်တိုင်းရင်းသားမျိုးနွယ်စုတွေဟာနေဆက်မှာနေထိုင်ကြတာဖြစ်လို့ထိုင်းဘက်ကမြန်မာဘက်ပါတွာလာနေကြတာဖြစ်ပြီးတောင်ပေါ်သားကလေးတွေဟာမူးယစ်စည်းဝါးရောင်းဝယ်သူတွေရဲ့အတုံးချခံနေဖြစ်နေရတယ်ဆိုပြီးရှမ်းပြည်နယ်တွင်ကမွေးရစည်းဝါးအခြေအနေတွေအကြောင်းလေ့လာနေတဲ့ရှမ်းသတင်းစီရဲ့အက်ဒီတာချုပ်ဦးဆိုင်မင်းကလည်းပြောပါရယ
်ရှင်းပြလို့ရှိရင်ဒီတောင်ပေါ်ကလေးတွေကလည်းဒီခုနကတော့ပြောတယ်လို့ပေါ့ကျွန်တော်နဲ့ဆက်မင်းကကျေနေတော့မှတ်လုံးပေးတယ်လေအဲဒေခံနေရတော့သူတို့ကတော့တိုက်ရိုက်မလုပ်ဘူးနေသူတို့ကဒီလူတွေကဒီစပြားကဘယ်လောက်နှုန်းနဲ့ရမလဲဆိုတဲ့ဟာသူတို့ကမှတ်လုံးပေးတော့အပတ်ဆောင်ရမယ်ဆိုတော့ဒီချက်ကြောင့်ပေါ့နော်နောက်ပြီးတော့သူတို့အတိုင်းဝိုင်းကလည်းအဲနေဆက်ချင်းကဖြစ်နေတော့သူတို့ကကိုဖက်မှလဲနေတယ်ဒီဖက်မှလဲနေတယ်အဲ့လိုမျိုးဖြစ်တော့ဒီကလေးတွေကရဲလဲရဲရင်တော့ဘာမှတိတ်မသိသေးတော့ဥပဒေလည်းတိတ်နားမလဲတော့သူတို့ကတုံ့ချခံတော့ဝါနဲ့ဖြစ်နေတာ
မလ29ရက်နေ့မနေ့ပိုင်းမှာတော့မဲဖားလွန်ဒေသကတောင်မော်တိုင်းရင်းသားတို့ဟာရဲတွေကလိုက်လံဖမ်းဆီးတဲ့အချိန်ကားဘိန်းပေါက်ပြီးလမ်းဘေးမှာထိုးရက်ခဲ့ပြီးကားမောင်းသူကထွက်ပြေးသွားခဲ့ပါတယ်။ကားပေါ်မှာတော့စာလိုက်အပြည့်အောင်48အိတ်ထဲမှာထည့်ထားတဲ့စိတ်ကြွစီးပြား6သန်း4သိန်းကိုဖမ်းမိသွားခဲ့ပါတယ်။ထွက်ပြေးသွားခဲ့တဲ့တရားခံကားမောင်းသူကြားကြံခဲ့တဲ့လက်ကင်ဖုံးနဲ့ကားပေါ်မှာရှာဖွေတွေ့ရှိရတဲ့ရင်မောင်းငှားရမ်းစာချုပ်အရတရားခံဟာမဲဖားလွန်ဒေသမှာနေထိုင်နေတဲ့အသက်38နှစ်အရွယ်နိုင်စွန်ထုံးဖြစ်တဲ့အကြောင်းရဲတပ်ဖွဲ့ကထုတ်ပြန်ခဲ့ပါတယ်။အခုရပိုင်းအတွင်းစိတ်ကြွစည်းကြားတွေတည်ဆောင်လာတဲ့ထိုင်းတောင်ပေါ်သား3ဦးကိုလည်းချင်းမိုင်ခရိုင်မဲအိုင်းမြို့နယ်အတွင်းမှာကားတစ်စီးနဲ့အတူဖမ်းဆီးနိုင်ခဲ့ကြောင်းထိုင်းမြန်မာနယ်စပ်မဲဆိုင်မြို့မှာလည်းစိတ်ကြွစည်းကြား3သိန်း4သောင်းနဲ့တရားခံထိုင်းလူမျိုးတဦးနဲ့မြန်မာနိုင်ငံသားကိုယီဆိုသူ2ဦးကိုလည်းဖမ်းဆီးလိုက်တဲ့အကြောင်းထိုင်းအနာပိုင်းတွေကပြောဆိုခဲ့ပါတယ်ရှင်။
မရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါလိမ့်ရှင် VOA မြန်မာပိုင်းရဲ့တောက်ကြညာဂျန်သတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့အမျိုးသမီးခန္ဓာတုတ္တဆုံလေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါလိမ့်ရှင
်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်မတ်လ29ရက်တောက်ကြနေညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်ဒီမှာတော့အမျိုးသမီးကဏ္ဍသုတဆုံးလေးအမေရိကန်တခွေအစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍမှာနားဆင်ရမှာကတော့
လူနေကြည့်တော့နေရာမိုးတဲ့နေရာတွေမှာကျွန်တော်ကခရီးစဉ်မောင်းနေစဉ်ရတယ်လို့ကျွန်တော်သိထားပါတယ်ဒီမှာတူရကောတော့တောင်းနဲ့အောက်ဆိုင်ထွက်တဲ့ကိစ္စအစီအစဉ်
သိပ္ပံနဲ့နည်းပညာအစီအစဉ်မှာအပြည့်စုံနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်မြမအိမ်နေချင်းတရုတ်နိုင်ငံဘက်မှာလွန်ခဲ့တဲ့ဆယ်စုနှစ်တည်းအတွင်းတအိမ်နောင်ကိုကလေးတဦးသာဝင်ယူခွင့်ပြုခဲ့တဲ့စနစ်အပြင်သမီးမိန်းကလေးတွေကိုမွေးတာကိုမလိုလားခဲ့တဲ့အတွက်အခုဆိုရင်တော့အမျိုးသားဥယေကအမျိုးသမီးဥယေထက်တန်း30ပိုများနေပြီဖြစ်ပါတယ်ဒါကြောင့်မို့လို့တရုတ်အမျိုးသားတွေအတွက်တိုင်းရင်းကချင်အမျိုးသမီးတွေဟာဇနီးများဖြစ်နေရောင်းစားခံရပြီးတော့ကိုယ်ဝန်ဆောင်ပေးနေကြရတယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက် Human Rights Watch အဖွဲ့ကမတ်လ22ရက်နေ့ကအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်ရောင်းစားခံရတဲ့ကချင်အမျိုးသမီးအများစုဟာကချင်လက်နက်ကိုင်ဒေသကဖြစ်ကြတာဘာကြောင့်မလဲရောင်းစားခံရတဲ့ဘဝကနေပြန်ပြီးတော့မှထွက်ပြေးလွတ်မြောက်လာကြတဲ့ကချင်အမျိုးသမီးတွေကိုကို့လူအဖွဲ့အစည်းကဘလို့ဆက်ဆံလေးရှိပါသလဲဆိုတာကိုတော့ပြီးခဲ့တဲ့နှစ်တွေတုန်းကတရုတ်မြန်မာနယ်စပ်မှာလူကုန်ကူးခံရမှုသတင်းကိုကိုယ်တိုင်သတင်းသွားယူခဲ့တဲ့အပြင်အင်ဒိုနီးရှားကျွန်းကျွန်းမှာရောင်းစားခံခဲ့ရတဲ့မြန်မာရေလုံသားတွေရဲ့အကြောင်းသတင်းယူခဲ့လို့2016ခုနှစ်ပူလစာသတင်းထူးချွန်စုရရှိခဲ့တဲ့ AP သတင်းတော့အဖွဲ့မှပါဝင်ခဲ့သူကချင်အမျိုးသမီးအက်စတာထူဆန်ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမှရဲ့အမျိုးသမီးခန္ဓာမှာဒေါ်လာလာတန်တင်ပြထားတာနားဆင်ပါရှင
်To make me more determined to achieve my final goal, and I come back even stronger.
Human Rights Watch အဖွဲ့ရဲ့စီရင်ခံမှာထုတ်ပြန်ထားတာခုလိုမျိုးလူကုန်ကူးခံရတဲ့ကချင်မျိုးသမီးတွေအများစုက KIA ထုံးချုပ်တဲ့နယ်မြေတွေကဖြစ်ကြတယ်အဲ့ဒါကြောင့်မလို့မြန်မာဘက်ကပေါ့နော်ဒီလူကုန်ကူးခံရမှုနဲ့ပတ်သက်ပြီးတော့စီရင်စရာအတိအကျမရှိဘူးပေါ့နော် KIA ထုံးချုပ်တဲ့ဒေတာကနေပြမှာလူအမျိုးသမီးအများစုကဘာလို့လူကုန်ကူးခံကြရလဲကျွန်တော်တို့အ
ဲ့ဒီဟာဘာကြောင့်မလို့အဲ့လိုဖြစ်တာလဲဆိုတာကိုတီးဖို့ဆိုရင်2017ခုနှစ်ဒီစစ်ပွဲတွေပြည်တွင်းစစ်ပြန်ဆဖြစ်လာတဲ့အချိန်မျိုးကျွန်တော်ပြန်သွားကြည့်ရလိမ့်မယ်ရှင်။အဲ2017ခုနှစ်မှာဘာဖြစ်တယ်လဲဆိုတော့ပမော်နဲ့ကချင်ပြည်နယ်အရှေ့တောင်ပိုင်းအချမ်းမှာရှိနေတဲ့ကချင်လူမျိုးတွေကချင်ရွာသားတွေကစစ်ပွဲဆဖြစ်လာတဲ့အခါမှာအနည်းဆုံးဆုံးနေရာကိုပြေးတဲ့အချိန်မှာတို့ကဒီ KIO KIA ထိန်းချုပ်တဲ့နယ်မြေကအနည်းဆုံးဆုံးဖြစ်ပြီးတော့မှတို့အတွက်ကလည်းမျက်ပေါင်းများစွာဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းကိုပဲယုံကြည်အားထားတဲ့အနေအထားမျိုးရှိတဲ့အခါကျတော့တို့အဲ့တိုင်းသားလက်နက်ကိုင်တွေဒီအုပ်ချုပ်တဲ့နယ်မြေကိုဆက်ပြေးတယ်။ဘာကြောင့်မို့လဲဆိုတော့တို့ကအစိုးရအုပ်ချုပ်တဲ့ဒေသကိုမထွက်ပြေးရတော့တို့ကလည်းမျက်ပေါင်းများစွာခံခဲ့ရတဲ့ဒီစိတ်တုံတွေရှိတဲ့အခါကျတော့တို့ကကြောက်ပြီးတော့မှဒီတရုတ်ပြည်နယ်ပို့ပြီးနေတဲ့နေရာကိုဆက်ပြေးတယ်။နောက်တစ်ခုကကျတော့ဒီမြန်မာပြည်ထဲမှာပဲမဟုတ်ဘဲနဲ့တရုတ်ပြည်နယ်မှာလည်းတိုင်းသားလူနည်းစုအနေနဲ့ကချင်တွေရှိတယ်။အဲ့တော့တချို့ချင်းပြည်နယ်ထက်တောင်ပိုင်းမှာရှိနေတဲ့လူတော်များများကဒီတရုတ်ပြည်နယ်နီးတဲ့နေရာကိုဘာကြောင့်မို့ဆက်ပြေးတယ်လဲဆိုတော့သူတို့နဲ့နီးစပ်တဲ့ဆွေမျိုးတွေရှိတဲ့အတွက်ကြောင့်မလို့ပြေးတာမျိုးတွေရှိတယ်။ Human Rights Watch ပြောတဲ့အခါလဲအများကြီးဖြစ်နိုင်တယ်။ဘာကြောင့်မို့လဲဆိုတော့တိုင်းသားလက်နက်ကိုင်တွေကအုပ်ချုပ်တဲ့ဒေသမှာဖြစ်နေတာဖြစ်တဲ့အတွက်ကြောင့်မလို့တချို့အချက်အလက်တော်တော်များများမှာတို့မြန်မာအစိုးရဘက်ကနေမသိရရှိရဒါပေမဲ့ဒီမှာသိတဲ့ဟောက်ကတော့တိုင်းသားလက်နက်ကိုင်ဒေသတွေမှာရှိတဲ့အမျိုးသမီးအဖွဲ့အစည်းတွေကအခုလိုမျိုးလူကုန်ကူးခံရတဲ့အမျိုးသမီးတွေကိုသူတို့ကသူတို့စီရင်ကောက်ထားတာရှိတယ်။အဲ့ဒါတွေကိုလိုအပ်လို့သူတို့ဒီမြန်မာအစိုးရဘက်ကလည်းပြန်ပြီးတော့မှဒီအချက်လက်ကိုပြန်ပြီး
ညဝေရလို့ကျမတို့သိထားတယ်ရှင်ဟုတ်ဒါပေမဲ့ခုနကဒီမှာဝတ်ပြောသလိုပေါ့နော်ဒီမျိုးသမီးတော်တော်များများကစစ်ဘေးဆောင်စခန်းတွေမှာရှိနေရဲ့အဲ့စစ်ဘေးဆောင်စခန်းတွေကလည်းအဓိကလက်နက်ကင်အုပ်ချုပ်မှုနဲ့နေနေဒီကမှာပဲရှိနေတဲ့ခါကျတော့အရင်တော့ကအဲ့ဒါပဲပုံများသလိုဖြစ်နေရပေါ့နော်ဟုတ်နောက်တစ်ချက်စိတ်ဝင်စားစရာကျမတွေ့ရတာပေါ့နော်ဒီရောင်စားခံရတဲ့ကချင်မျိုးသမီးများစုကပြိပခါဖြ ဒီကနေ့ကျွန်တော်တို့ကတော့ဒီမှာတော့မြန်မာနိုင်ငံနဲ့ဆက်ရှိချင်းပြည်နယ်ရီခေါ်တာနယ်စပ်ကုံတွေရေးတွေ့ပြီးလေဘူးကဝေရှာဖို့လူတွေဝေရှာဖို့လူတဲ့ခါမှာတရုတ်ပြည်မှာဂျာဇာကောင်းကောင်းရမယ်အဲ့လိုမျိုးဖျားယောင်းတွေးဆောင်မှုတွေကြောင့်ပေါ့နော်သူတို့တွေပါသွားကြတယ်လို့လေ human rights watch
ကထောက်ပြထားပါတယ်အဲ့ဒါလေမှန်တယ်လို့မှန်တယ်လို့ထင်ပါတယ်ရှင်ဟုတ်ကဲ့အဲ့ဒါကြတော့ဟိုဘယ်လိုပြောမလဲအကုန်လုံးကြီးကတော့ဒီစစ်တပ်သွားတဲ့ဟာမျိုးမဟုတ်ရှင်ဘာကြောင့်မလဲဆိုတချို့များသောအဖြစ်က civilian ပေါ့နော်တီတူတွေအချက်ပေါင်းပိုင်းမှာနေတဲ့ဒီမမော်နဲ့နေတဲ့ area ဒီနားလုံးနဲ့နေတဲ့ area အလူတွေကများသောအားဖြင့်လယ်သမားတွေဟုတ်တယ်ဒါပေမဲ့ စစ်ပေးဆောင်ဖြစ်လာပြီးတော့မှသူတို့ရဲ့လယ်တွေကိုပြန်မသွားနိုင်တဲ့အခါမှာတချို့ကတော့လက်နက်ကင်တဲ့ဝင်နဲ့အများစုကတော့သူကအုပ်ချုပ်နေနေသေးတာစက်ကိုပြန်သွားပြီးတော့မှလယ်ပိုင်းရပိုင်းနဲ့သူတွေရဲ့မြေမှာပြန်သွားပြီးတော့မှအလုပ်သမားအနေနဲ့သွားလုပ်တာမျိုးစစ်ပေးဆောင်စခန်းကအမျိုးသားပုံမြင်သားနဲ့ဒီမှာအမေးခြေလုပ်တဲ့အချိန်မှာသူတို့ဒီလိုမျိုးပြောပါတယ်များတော့အဖြစ်ကသူတို့တလောက်နှစ်ပတ်သ สมาชิกเนี่ยอะไรมาแล้วตัวเราตัดเชื่อไอ้เราเนี่ยเราอาจจะเอามาจังแค่ระดูเรียนนิวต์มีเนี่ยก็เลยปุ่มยาเลยไอ้ข้าจะรอนุ่งเงี้ยนิวต์มีเนี่ยปุ่มยามาลูกกุ้งขยันเลยในธรรมะตัวเชียบ่เนาะไอ้เราเนี่ยตอนเนี่ยเนี่ยเราอาจจะตรงนี้ตัวส่วนเนี่ยตุ่มมีชีวิตเนี่ยเลยโอเค
นอกจากชิมาตีจีน่าบ่เนาะกูชิมันไรซ์วอชเช่กางซีฮะคลีมเวกเกคลีมเวปีนี้เปลี่ยนจีนเปลี่ยนรูยาเลยสุดแล้วที่รูคลีมเวปีเด็กข้าจารอกระชิมยูดมีดิวเปลี่ยนกุ้งดูเลยสุดแล้วไอ้รูมีอย่างสักคำบีรอคลีมเวปีรอเปลี่ยนจีนเปลี่ยนสุดแล้วเปลี่ยนกุ้งยาเลยมีอดีตมีดีเนาะเอสเตอร์รูจงบูบาละจงบูโลชิโลชินตรูเย่ตุยจงบ่เนาะเปลือดรูคันซายาเลยเปลือดพัดตามูรีลูกเขียดเลยสุดแล้วเอสเตอร์รูมีเก็บบูบาละโอเคเช่
ไอ้ฮะก็จมารู้เตะเช้าไม่แค่อันนี้ใช่ไหมเลยบางจังมันรู้แล้วสุดแล้วตัวเลี้ยงเส้นวันจ้าเช้าเนี่ยบ่เนาะบางจังเลยสุดแล้วแต่ช่วงคลีมวยปีเป็นแม่บางจังมันรู้เช้าในคนนั้นเนี่ยจีเตียวกี่มาตัวพี่ลงมาเป็นมีนี่จ้าละเลยสุดแล้วจมารู้ว่าที่เช่นอ่ะบ่โอเคไอ้ข้าเนี่ยจมารู้นู่นละเลยอันนี้จะมีเรื่องมีเลยแต่เป็นแม่จมารู้ที่น่ารอดรู้เตียวเช่นสิ่งเอ๊ะพิจารณาเราเกิดยามไม่รู้ที่มาเลยเช่นแต่เป็นแม่จมารู้ Kelilam mewe pimi tu Indian china pon. Semua ni mita suri ni apa ni ni ko mama ni tu china so biro ma. Tahun sura kaca yang tu apa pejamai so biro ma tu pejam pejamai ni. Tu ini mawat pemain lo ni jadi main saya jumpan mu ni Indian jumpan mu ni tu jual ni. Biro ma di note mili so yang ma yes kan tu tu orang tu biro ma tu ma lubang buka ni lah wa tu ma tayo ye liu tu biro lah tau ma tayo ye li ka. Ari tu Indian jumpan mu lo ni. Engo tu kurang jangan apa le. Eka terus kalau mui biar nampak kain mesu le, acara garo. Tiang nampak ye, seni poma, muti biar mak kue biar malu cemara. Tapi macam aku tu tom yang ni aku tukar tak garo. Kalau mui biar nampak kain mesu le, acara garo. Cuma contoh kaya dalam garo mungkin muda mesti bau.
Di Human Rights Watch ye, singkang sama betul betul biar mesu. Tu singkang sama biasa ya mah. Biar lo lari, mesti mungkin sih jalan ni udah seminggu biro. Di singkang sama tu biar mesu. Lu pian lu lari amu tu biri esiro, bebung beri ni dulu pian lu lah aku cuci aja leh sen.
Enak tu tolong saya guna saya kau ni, baca malu leh sura. Cuma aku di lu lah di tu jong tu tolong sura amu tu ni tu kaya kira jang ya objek objek leh cuma.
Okay.
Tu ka phone kalau aku cakap tu ya, eh emak eh, eh phone hang aku tu ya tu, eh phone hang leh tu ting tapi ya mah, si dua leh cuma tu pasal nenek si su tapi ya mah, eh phone saya mah tapi ya sura simkar leh wen, wen biro mah. Tu ti tahu kalau cara Yunan dina u komen phone number, call number, bannya sahaja leh sura u tuah ti le, bacaan leh sura tuah leh, tiu macam mana ni lah, kena nation ni sih bila tuah, ay jang ti le, kaca le tuah, tuai ni tuai ya phone number, agong long ni dah, ni tuah tuah, nak song cara di, news ni dia wakau kain eh, tuah le tiu ni ngan dah, tapi kecian mana, eh le tuah, barang gak cing ni le kaca le mah, tuah ay macam ariya mah. Tukaran ni, jauh pin di. Tapi nak lana kan, usah muna ni di dalam masih. Menurut kami first ni dia, terus kepo tu, kuni beri sura jauh ni ada. Tiada kerja tu, elah tu kuni beri tu, tapi apa beri tu, alam itu tu. အခုညီတောင်းပြီးတော့မှတချို့ကအဲ့လိုမျိုးပုံစံမျိုးနဲ့သူတို့ဘယ်နေရာမှာရောက်နေရဆိုတာကိုဒီတယောက်ပြီးမှအတုံးများတဲ့WeChat ပေါ့နော်
အဲ့တော့ကျွန်မနိုင်ငံကိုပြန်ပို့ပေးပါကျွန်မဘယ်နိုင်ငံကနေရောက်လာတာပါဆိုပြီးတော့မှသွားပြီးတော့မှသူတို့ကိုသူတို့အဖမ်းခံတာမျိုးတွေရှိတယ်တချို့တရုတ်ရဲတွေကတော့သူတို့ရဲကောင်းလာပြီးတော့မှပြန်ပြီးပို့ပေးတာမျိုးတွေရှိတယ်လို့တချို့ကတော့မြန်မာအစိုးရကိုပြန်ခေါ်ပြီးတော့မှပြန်ပြီးပို့ပေးတာတွေရှိတယ်လို့တိုင်းဒေသနဲ့ကဥမာ
ဟုတ်အဲ့လိုမျိုးပြန်လွတ်လာပြီးတော့တစ်ဖက်နိုင်ငံကိုပြန်ရောက်လာတဲ့ခါမှာ human rights watch report ကိုပဲပြန်ကူးကားရမယ်ဆိုရင်ဒီအမျိုးသမီးတွေက social stigma ပေါ့နော်လူမှုအတိုင်းဝိုင်းမှာတင်ချဆက်ဆံခံရတာရှိတယ်လို့လည်းဖော်ပြထားပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပါရောဘယ်လိုမြင်ပါလဲ
ဟုတ်ကဲ့အဲ့ဒါကလေကျမတို့နိုင်ငံကလေတနိုင်ငံလုံးဖြစ်နေတဲ့အနေထားပေါ့နော်ဥမာအမျိုးသမီးတယောက်လူကုန်ကူးခံရတာတခုတည်းမဟုတ်ပဲနဲ့ကျမတို့တိုင်းပြည်ထဲမှာဖြစ်တဲ့ဥမာအတ္တမအကျင့်ခံရတဲ့အမျိုးသမီးတွေကိုဆိုရင်လေကျမတို့ရဲ့လူမှုအတိုင်းဝိုင်းကနေပြီးတော့မှ
ဒီလူတွေကသူတို့ဖိမှပေးမှရမယ်ဆိုတာကိုတို့ဒီမှာတို့လူမှုအတိုင်းဝိုင်းကလူတွေကသိပြီးနားမလဲကြတာပေါ့နော်အဲ့တော့မျိုးသမီးတော်တော်များများအဲ့ဒါကိုလုံးဝခံနေရတယ်ဒီမှာတို့ကပြန်လာတဲ့သူတွေကိုမေးတဲ့ပုံစံအရဆိုရင်အဲ့လိုတွေးရပါတယ်ရှင်ဒေါ်လာလာတန်းစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့တုဒ္ဒဆုံးလေးအမေရိကန်တခွေအစီအစဉ ဒီသတင်းပတ်ရဲ့တူတာဆောင်လေးအမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်ကနေဒေါက်တာကင်းအကြောင်းကိုတင်ပြထားတာနားဆင်ပါရှင်။
American Bianzuma, Champa de Pidu, Kuelo Shamu Ego, Usange Dugaro, Dr. Martin Luther King Jr. Nasayazu, Naseyazu, Dream Bobio, Yenjire, Luban, Puezi, Pilabu, Dre, Diga, Jare, Ubi, Neya, Piatanao, Josage, Dule, Pibare, Tangua, Chosa Lugunima, Piatan like it, Pidu, Kuye, Saya, Ubri, Ne, Tangua, Chosa, Nagunima, Piatan like it, Maybe when Saya, Ubri, Rigu, Piatan, Nangerawa, Daimeleve, American Bianzu, Tin Share, Pidu Kuelo Shamu Gonzo, Logan Tapia Canara, Dini Ibrela Lienima, Mazetan Hippimio Dawavi Tangua Tosa Shikune, Ibrel Lieni Runga, Tennessee Pine, Memphis Muga, Lorin Mode, Lita Zama, Dada Kingu, James Alway Suduga, Tanane Pika Lujan Gevare, Ibrela Kueni Maro, Gauda Martin Luther King Junior, Zapana Chimba Gevare. သူရဲ့ဇာတိမျိုးဖြစ်တဲ့ဂျော်ဂျီယာပြည်နယ်အက်တလန်တာမြို့မှာကျင်းပတဲ့ဇာပနာကိုလူရဲသိန်းနဲ့ချီးပြီးတော့တက်ရောက်ခဲ့ပါတယ်ဒေါက်တာကင်းကွယ်လွန်တဲ့အချိန်ကာလပိုင်းခြားတွင်သမ္မတရစ်ချတ်နစ်ဆန်ရဲ့ဝါတာဂိတ်အရှုပ်တော်ပုံလိုမျိုးပေါ်ပေါက်ခဲ့တဲ့အပြင်သမ္မတလောင်းကိုယ်စားလှယ်တဦးဖြစ်တဲ့ရောဘတ်ကနေဒီလည်းလှုပ်ကြံခံခဲ့ရတာမျိုးအမေရိကန်သမိုင်းမှာထူးထူးခြ ဒီဟာကြီးမြတ်တဲ့စွမ်းအားတရားမျှတမှုငြိမ်းချမ်းရေးနဲ့စီးလုံးညီညွတ်ရေးတို့ရဲ့အပြရုပ်ဖြစ်ပါတယ်စီးလုံးညီညွတ်မှုအတွက်ကြီးမားတဲ့စိန်ခေါ်မှုတွေကိုကျွန်တော်တို့ကြော်လွှားရပါမယ်မန်ဂိုမာရီကဖြစ်ပျက်မှာဆိုရင်လဲတောင်းဆိုမှုတွေရဖို့အတွက်တီးခန့်အလျှော်ပေးရတာတွေထိတ်တဲ့ရင်ဆိုင်ရတာတွေရှိခဲ့ပါတယ်ထောင်996ခုနှစ်မှာအသားရောင်ခွဲခြားမှုကနေအခြေခံလာပြီးတော့မဲပေးခွင့ ြပါတယ်။ maybe going to Mapuntiama, Quezas and Carago, Sondapo, Luchoya Lava, Mangaze, Kigo, Chites, and Abjagera, Pibi, Lunio Yerines, and Abja de Ria, Edman Patas, Tadama, Yen Sign Twist on Gavare, Yerigas, and Abja Chitamugo, Samalopo, Piobime, Sanabja de Riga, Drago, Setjo Piapu, Chosa Yamaro, Yeriga, Meo, Bonigo, Don Bubi, Yes, as a Yen and Luzu Quege Rava, Eri Chinga, Lunate, Lushadu, Pi Usan Powing a B. Yeri Yenhe Pansidago Kangiare, John Lewisa, Agukama, Aludo Matu Pinibawi.
They came toward us, beating us with nightsticks, tramping us with horses, releasing their gas.
Rudria, Genozi Shalabi, Legain Dodine Yanine Dibari. Yeah, you bowling elegibari. Sierra God, Dona Yalu Dauma, Geno Midovari. They will go down till I be by.
လုံညိုရေးတပ်ဖွဲ့ဝင်တွေဟာမယုံကြည်နိုင်လောက်အောင်အကြံဖတ်ပြုခဲ့ကြရတဲ့အတွက်လဲတနိုင်ငံလုံးစိတ်ဆူဒေါသထွက်ခဲ့ကြပါတယ်မတရားမှုကိုကောင်းကောင်းမခံကြဘူးဒေါက်တာမာတင်လူသာကင်းဂျူနီယာကတိုက်တွန်းပါတယ်
We must let the world know that it is necessary to protest this threefold evil
နေပြည်တော်မြန်ဆိုခဲရာလုံညိုရေးရဲ့ရက်ဆက်ဖိနှိပ်မှုလို နိုင်ငံစီရင်ပြမှုတွေကိုစန့်ကျင်မှုလိုအပ်တယ်ဆိုတာကိုကမ္ဘာကြီးအနေနဲ့သိဖို့လုပ်ရပါမယ်လို့ဒေါက်တာကင်းကပြောသွားတာပါဆန္ဒပြသူတွေအဲ့လိုရိုက်နေခံပြီးရဲနေတဲ့ဂျာမာတော့ဆယ်မန်ကနေအဲဘာမှပြင်နေမြို့တော်မန်ဂိုမာရီစီဒေါက်တာကင်းဦးဆောင်နဲ့တောင်းတဲ့ချီတဲ့ဆန္ဒပြသူတွေချီတက်ခွင့်ကိုတရားရုံးကခွင့်ပြုပေးခဲ့ပါတယ်
In my hospital room and said, John, don't worry, we will make it from Selma tomorrow.
When
he believed in the legal process, he thought litigation alone was too slow. You needed litigation, demonstration, and legislation. He believed
that
အချိန်တွေကြာကြာနိုင်တယ်လို့သူကထင်ပါတယ်။ဒါကြောင့်ဆန္ဒပြတောင်းဆိုတာတွေဥပဒေပြဋ္ဌာန်းပေးရေးတောင်းဆိုတာတွေပါလုပ်ဖို့လိုပါမယ်။ဒေါက်တာကင်းသိဆုံးချိန်မှာသူ့အသက်ဟာ39ခုနှစ်ပဲရှိပါသေးတယ်။ဒါပေမဲ့သူ့ရဲ့သမိုင်းအမွေကတော့အခုတိုင်ရှင်သန်နေသေးပါအချိန်ကြာလာတာနဲ့အမျှခွဲခြားဆက်ဆံထားတဲ့ဥပဒေတွေကိုတကြတကြဖျက်သိမ်းပြစ်နိုင်ခဲ့တယ်လို့အသားရောင်ခွဲခြားမှုတွေက မြို့တော်ဝါရှင်တန် DC မှာ1963ခုနှစ်ကတောင်းဆိုချီတက်ဆန္ဒပြပွဲအတွင်ပြောကြားတဲ့မိန့်ခွန်းအကြောင်းကိုခြံလှပ်ထားလို့မဖြစ်ပါဘူ
း I have a dream one day this nation will
ဒီနေ့မှာဒီနိုင်ငံဟာအုံကြွလာလိမ့်မယ်ဆိုတဲ့အိမ်မက်တစ်ခုရှိတယ်လို့ဒေါက်တာကင်းကပြောသွားတာပါအဲ့ဒီမိန့်ခွန်းကိုနားထောင်ဖို့အတွက်ဝါရှင်တန် DC ကမြို့သားရင်းမြစ်မှာလူနှစ်သိန်းခွဲလောက်လာရောက်စုဝေးခဲ့ကြပါတယ် New York Times သတင်းတော့ Al Caldwell ကဒေါက်တာကင်းရဲ့နောက်ကိုလိုက်သတင်းယူဖို့တာဝန်ပေးခံခဲ့ရသူပ
ါ What was on King's mind and what he wanted to talk to me about was what he called the
King ရဲ့စိတ်ထဲမှာရှိပြီးပြောချင်နေတာတွေကတော့ဆင်းရဲသားလူဒန်းစားတွေလှုပ်ရှားမှုတွေအကြောင်းပါတနိုင်ငံလုံးကဆင်းရဲသားတွေကိုစုပြီးတော့ဝါရှင်တန် DC ကိုခေါ်လာပြီးအစိုးရအနေနဲ့တောင်းဆိုမှုတွေမလိုက်ရောမချင်းအစိုးရလုပ်ငန်းဆောင်တာတွေရပ်သွားအောင်ဆောင်ရွက်မယ်လို့သူကပြောပါတယ
်တန်းသူကြီးများခွင့်ရေးပေးထားတဲ့ဥပဒေတွေ1960လောက်ကလေးကပြဋ္ဌာန်းပေးထားပေမဲ့လည်းလက်တွေ့ပြောင်းလဲတဲ့နေရာမှာတော့နှိမ့်လွနေလို့ပြည်သူခွင့်ရေးလှုပ်ရှားသူ Jesse Jackson ကပြောပါတယ
် We are a different the better nation today.In the sense that the barbaric
မယုံကြည်နိုင်စရာကောင်းတော့ဆိုးရွားတယ်ဥပဒေတွေပြဋ္ဌာန်းထားတာအဆုံးသတ်သွားပြီဖြစ်တာကြောင့်အသားရောင်ခွဲခြားမှုတွေရော့ကျသွားတယ်အခြေအနေတွေတိုးတက်လာပေမဲ့လည်းအတန်းအစားကွာဟမှုတွေကတော့ဆက်ရှိနေသေးပါလွတ်လပ်နေပြီဆိုပေမဲ့လည်းအားလုံးဒန်းတူရတာမျိုးတော့မဟုတ်သေးပါဘူ
းအခြေအနေပြောင်းလဲခဲ့ပေမဲ့လည်းမာတင်လူသာကင်းရဲ့ငြင်းငြမ်းစွာဆန္ဒပြတောင်းဆိုတဲ့လမ်းစဉ်ဟာဆက်လက်ရှင်သန်နေသေးပါဝါရှင်တန် DC မှာကျင်းပတဲ့တနက်ထိန်းချုပ်ရေးပိုတင်းကျတဲ့ဥပဒေပြဋ္ဌာန်းပေးဖို့အကြောင်းသားတွေအပါအဝင် ထောက်ခံသူတန်းဒီပါရဲ့ကောင်းဆိုဆန္ဒပြပွဲအတွင်းဒေါက်တာကင်းရဲ့မြေဖြစ်သူယိုလန်ဒါရေနီကင်းလည်းပါဝင်ပါတယ
် My grandfather had a dream that his four little children will not
ဘာဖို့ရဲ့အိမ်မက်တစ်ခုကတော့သူ့ရဲ့ကလေးလေးယောက်ကိုသူတို့အသားရောင်ချီပြီးလူကားဟုတ်မဟုတ်ဆုံးဖြတ်တာထက်သူတို့ရဲ့ဇီးရိုက်ကိုသာချီပြီးဆုံးဖြတ်ဖို့ဆိုတာပါ
1968ခုနှစ်အလောက်ကျမခံရခင်မှာဒေါက်တာမာတင်လူသာကင်းဂျူနီယာဟာဒန်းတူညီမရေးအတွက်အကြမ်းမဖက်ဆန္ဒပြတောင်းဆိုတာကြောင့်နိုဘယ်ငြိမ်းချမ်းဆုရရှိခဲ့ပါတယ်ဒီကနေ့မှာတော့သူ့ကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်ပြည်ထောင်စုတဝန်းကကျောင်းပေါင်း100ကျော်နဲ့လမ်းပေါင်း900ကျော်ကိုဒေါက်တာမာတင်လူသာကင်းဂျူနီယာအမည်နှဲ့ခေါ်ခဲ့ပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့တူတာဆုံးလေးအမေရိကန်တခွေအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒေါက်ခင်မျိုးသက်အစီအစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်နားဆင်ကြရအောင်ပါရှင်။
မြန်မာနိုင်ငံမှာခွင့်ပြုရေးအတွက်လှုပ်ဆောင်ဖို့ကြိုးစားသူတွေနဲ့တဘာမဝင်းကျင်ကာကွယ်ရေးအတွက်ကြိုးစားသူတွေအကြားအခြေတင်ဖြစ်နေတဲ့ပြဿနာတွေတဲကကြောင်မီသွေးလောင်စာသုံးဓာတ်အားထုတ်လုပ်မှုလည်းပါပါတယ်ဒီပြဿနာနဲ့ပတ်သက်ပြီးစွန့်ရင်ဝင်ကြီးဌာနဒုဝင်ကြီးဟောင်းဖြစ်တဲ့အင်ဂျင်နီယာဦးမော်တာထွေးရဲ့အမြင်ကိုဒီတစ်ပတ်မှာပြောပြပေးပါမယ်မြန်မာနိုင်ငံဟာကမ္ဘာမှတမကအရှိတောင်အာရှမှာပါတဦးချင်းစွန့်ရင်သုံးဆွဲနိုင်တဲ့ပမာဏအနည်းဆုံးနိုင်ငံမှာရေအားတန်ရန်စာတကျွေးဝနေပေမဲ့အပြည့်အဝမသုံးနိုင်သေးချိန်မှာနောက်အလားလာကောင်းတစ်ခုဖြစ်တဲ့ကြောင်မီသွေးလောင်စာကိုသုံးဖို့အတွက်စဉ်စားသင့်မသင့်ကြည့်ကြအောင်ပါမြန်မာနိုင်ငံမှာကြောင်မီသွေးကကောင်းကောင်းမွန်မွန်မထွက်ပါဘူးဆရာကြောင်မီသွေးအမျိုးအစားညံ့ပါတယ်ဆရာတကယ်လို့ကြောင်မီသွေးနဲ့ညစ်စစ်ထုတ်ဖို့လုပ်မယ်ဆိုလို့ရှိရင်ဒီဆက်ရုံနဲ့တဲဖို့အတွက်ကြောင်မီသွေးကိုပြည်ပနဲ့ဝယ်ရမှာပါဆရာဆိုတော့အဲ့ဒီလိုမျိုးဝယ်ပြီးတော့ညစ်စစ်ထုတ်ရတာကြိုက်ပါမလားဆရာအချိန်နည်းနည်းရှင်းပြပေးပါဆရာ
ဒီလိုရှိတယ်ဗျာကြောင်မီသွေးကတော့အခိုင်သေးဆိုတာကြီးတယ်ပြည်ပို့ဆောင်တာဆိုတာရှိတယ်ဗျာအခိုင်သေးဆိုတာကျွန်တော်တို့ကအင်ဒိုနီးရှားတို့ဒီဩစတြေးလျတို့မှာအခိုင်သေးပေါ့ဗျာဒီဟာအခိုင်သေးနဲ့ကျွန်တော်တို့ကတရိပ်ပုဆောင်ကနေတွက်လို့ရှိရင်မြန်မာနိုင်ငံရဲ့တင်ပါရီကြိုင်ယူတန်းကသူကအလုံးဝေးကွာတဲ့နေရာမဟုတ်ဘူးကြာဒီမှာထိုင်းနိုင်ငံလိုနေရာနဲ့အင်ဒိုနီးရှားနဲ့အကွာအဝေးနဲ့ကျွန်တော်တို့ဒီကဒီတင်ပါရီကြိုင်ကြိုင်ယူတန်းရဲ့အကွာအဝေးနဲ့လည်းဘာမှမကွာဘူးကြာအဲ့တော့သူရဲ့တဘောကတော့တရိပ်ပုဆောင်ကအပေါင်းကျွန်တော်အထိုင်သေးပေါ့ကြာပေါင်းတဲ့အချိန်မှာအဲ့ဒီဈေးနဲ့တွက်ရင်ကိုပဲလုံရင်ကိုပဲဓာတ်ထုတ်လို့ကတယူနစ်ကို 7.3 something ဆင့်ပေါ့ကြာအမေရိကန်ဒေါ်လာနဲ့တွက်ရင်ဆင့်ပေါ့ဖဲမွန်ချမ်ပီယံရှင်းနဲ့ကျွန်တော်ကလုပ်နိုင်သေးတယ်ကြမြန်မာနိုင်ငံထဲမှာဂျီအားလက်စနဲ့လုပ်တယ်ဆိုရှင်ထုတ်လုပ်မှုဇီးက5 to 6ကျွန်တော်90နဲ့6ဆင့်ကြားမှာထွက်တယ်ကြအဲ့တော့ကြောင်မီးသွေးကိုနိုင်ငံခြားကဝယ်သွင်းရင်လည်း7ဆင့်သာသာနဲ့ကျွန်တော်ကမက်ဂါဝတ်ကြိုက်သလောက်ဒီလိပညာအမြင့်တော်ဗျာအခုနောက်ဆုံးမိတ်ဂျပန်ကတက်ဆင်တဲ့စက်ကရိယာကဗလာတွေအတော်လုံးပါတဲ့ဒီပညာအမြင့်နဲ့ကိုတက်လို့ရတဲ့ဓာတ်အားကိုကျွန်တော်ထုတ်လို့ရတယ်ကြ
ဟုတ်ကဲ့ဆရာမြန်မာနိုင်ငံမှာအခုကြောင်မီးသွေးသုံးဖို့အမတန်ကြောက်နေကြပါတယ်ဆရာကြောင်မီးသွေးကိုသုံးပြီးတော့ဒါညစ်စစ်ဒါထုတ်တာဟာကြောက်တင်ပါသလားဆရာနည်းနည်းရှင်းပြပေးပါအ
ဲ့ဒါဘယ်လိုရှိရလဲကျွန်တော်တို့ကြောက်တင်ပါသလားဆိုတာအမေရိကန်မှာဒီသူ့နိုင်ငံစီးပွားရေးကိုမကြောက်တော့ကြောင်မီးသွေးနဲ့ဒီစူးတယ်ပြီးလို့ကျရင်သူ့နိုင်ငံထဲမှာ60%ရာခိုင်နှုန်းတော်လေးအစ်စ်ကိုကြောင်မီးသွေးနဲ့မောင်းနေတယ်နောက်တစ်ခါကျွန်တော်တရုတ်နိုင်ငံဆိုလို့ရှိရင် 68% ရာခိုင်နှုန်းကြောင်မီးသွေးနဲ့မောင်းနေအိန္ဒိယဆိုရင် 96% ရာခိုင်နှုန်းမောင်းနေထိုင်းနိုင်ငံဆိုရင်22%ခန့်လုံးမောင်းတယ်။ဗီယက်နမ်ဆိုလို့ရှိရင်ကျွန်တော် 30% ခန့်လောက်ကြောက်မှုကျိုးနဲ့မောင်းတယ်။နောက်ဆုံးလေးရောင်းရောင်းစစ်တွေအားပေါ်ကျသွားပါတယ်ဆိုပြီးတော့မှသူများကိုရောင်းနေတဲ့လာဦးကစားပြီးခဲ့တဲ့3နှစ်လောက်ကပဲလက်ကောင်က1800ကျော်ကြောက်မှုကျိုးစစ်အုပ်ကြီးတဲ့အဲ့လိုပဲသဘောတမွေတွေရောင်းနေပါတယ်ဆို LNG ထုတ်ရောင်းနေပါတယ်ဆိုတော့မလေးရှားကကြောက်မှုကျိုးကို300လောက်နဲ့ပြည်စစ်ဓာတ်အပြင်ထုတ်ရောင်းမောင်းနေတယ်ဆိုတော့ဒီနိုင်ငံတွေကျွန်တော်ပြည်စစ်ဓာတ်အထုတ်တဲ့နေရာမှာဘယ်လောက်မဂါဝတ်တွေအများကြီးကိုကြောက်မှုကျိုးနဲ့ထုတ်တယ်ဆိုလို့ရှိရင်ကြောင်မီးသွေးကကြောက်တင်တယ်ဆိုလို့ရှိရင်အဲ့လူတွေဘယ်လို့တော့မလဲဆရာမရေအဲကျွန်တော်ကြောက်တင်တာလားမကြောက်တင်ဘူးလားဆိုတော့ဆရာမကိုကျွန်တော်သိက္ခာန်းနေနဲ့အသေးစိတ်ကျွန်တော်ဓာတ်ဝိရပစ္စည်းတွေကျွန်တော်မပြောတော့ဘူးဖွမျိုးပြီးဖွမျိုးစေဒီနာအင်နာမီစစ်ရောပါရောတနင်္ဂနွေကဘာလုံးကအကုန်လုံးသုံးနေတာဘာဖြစ်လို့သုံးတာလဲဆိုတာလေးပဲကျွန်တော်ကသုံးကြရတော့မယ်ကလေးပါ
ဟုတ်ကဲ့ပါဆရာကြောင်မီးသွေးကိုထုတ်တဲ့အခါမှာအစ်စ်နဲ့နီးပညာသုံးရင်လူတွေအတွက်အန်ဒီရဲ့နည်းနည်းရော့ပါတယ်လို့ပြောပါတယ်ဆရာဆိုတော့ဒီကြောင်မီးသွေးထုတ်တဲ့အနေနဲ့ညစ်စစ်ဓာတ်ထုတ်တဲ့ကံမှာအဆင့်မြင့်နည်းပညာဘယ်လိုနည်းပညာကိုသုံးရမလဲပြောပြပေးပါဆရာ
yeah အဲ့ဒါကြတော့ကျွန်တော်ကနည်းပညာသွားတော့ဒီကကြောင်မီးရိုးရိုးမီးရှို့ပြီးတော့ဟိုတုန်းကဒီထားသက်ကောင်းကြီးကျွန်တော်ကြောင်မီးသွေးညက်သွားတယ်နောက်ပြီးတော့သင်္ကေတကြည့်မောကြီးကြောင်မီးသွေးမီးဖို့ပြီးတော့သွားတယ်ဆိုရဲခစ်ကနေပြီးတော့ကျွန်တော်ကကြောင်းလာလိုက်တာကြောင်မီးသွေးမှာအဆင့်ပေါင်းမြောက်များစွာလူတွေဒုက္ခဖြစ်နေတာတွေရေချီခံစားရတဲ့ဟာတွေချော့ချတာ16ဆင့်လောက်ရှိရတယ်ဆန္ဒ
ไอ้เสร็จเข้าเส้นเราเที่ยวจันทร์รู้ไงเนี่ยมาดีกว่าเดี๋ยววันแค่ออกได้ยี่สิบอ่ะเที่ยวรู้เราอยากไงเนี่ยยังไม่เที่ยวไหนยังดูเลยดูในที่เดียวตัวนี้อ่ะมูเกลียาริมาจันทร์รู้ว่าเที่ยวเส้นน้องเมื่อเส้นยาริมูเกลียาริมาจันทร์รู้ว่าที่ทำอะไรแต่มาตัวเรื่องตัวเราเก่าเลยเอาใจช่วยได้กินยาชีเนี่ยสาวไปเลยเอาใจช่วยได้ชีเนี่ยไหนครับเอาใจช่วยได้ชีเนี่ยบอกแล้วก็มูมาช่วยได้ชีเนี่ยบอกยังมูอยู่บอกไอ้เราอารมณ์ช ရှိပါသေးတယ်။ဒါပေမဲ့အဲ့လောက်ကြီးအဆင့်ကြီးနေတာတော့မှကျွန်တော်ဂျပန်ကတော့မှအဲ့56အဆင့်နဲ့ရှိနေ။နောက်ဆုံးအဆင့်အများနဲ့ဟာကိုသူစုတေသနာလုပ်ကုန်မှရှိပါတယ်။ဘာလို့ဆိုရေးကြည့်လို့ပါ။အဲ့တော့ကျွန်တော်ကနံပါတ်1အဆင့်လောက်ကနေပြီးတော့နံပါတ်14လောက်ရှိအောင်ဒီကမ္ဘာလုံးမှာဒီကြိုင်နဲ့ဤပညာအမြင့်လေးကိုကျွန်တော်ကစက်စင်သုံးချဲမယ်ဆိုလို့ရှိရင်သူတို့ငွေထွက်တဲ့ဟာတဲ့ကျွန်တော်ကအဲဒီမီနီမိုက်ချစ်တဲ့ဒီလိုစူးစူးတွေကျွန်တော်ကဆွတ်ဆန့်နိုင်ပါတယ်လို့ပြောကြ
။ဟုတ်ကဲ့ပါဆရာ။တခြားနိုင်ငံတွေမှာသုံးနေတဲ့ဤပညာမြင့်အနေထားလေးတွေလည်းသိပြရစီ
။ကျွန်တော်တို့ကဟောပေါ့နိုင်ငံအပြည်အဝတဘောကဂျပန်မှာဤပညာမြင့်တယ်ပြောတယ်။အမေရိကန်မှာအဲ့လောက်မမြင့်တဲ့စေုံတွေလဲနေတယ်။အိန္ဒိယမှာအဲ့လောက်မမြင့်တဲ့စေုံတွေလဲနေတယ်။တရုတ်မှာအဲ့လောက်မမြင့်တဲ့စေုံတွေလဲနေတယ်။ဒါပါဖြစ်လို့အဲ့လိုနေခဲ့ရတယ်ဆိုတော့ဒီနေ့လည်းနှစ်ပေါင်းအသိ30 40ကသူတို့စီးပွားရေးဖြစ်ချင်လို့သူတို့နိုင်ငံဖွံ့ဖြိုးချင်လို့သူတို့ဒုက္ခခံပြီးတော့တည်ခဲ့ကြလို့သူတို့လည်းပဲဒီဖွံ့ဖြိုးလာပြီးတော့ကြာမှာရဲ့အဲ့လိုဖြစ်တဲ့အချိန်မှာအခုသူတို့ကအဲ့အသိ30ဆိုတဲ့စက်တွေကိုသူက short ချလိုက်အသိ30တုန်းကဖောင်းနေတဲ့ကျွန်တော်ဤပညာနဲ့တဲ့ပစ္စည်းတွေအတုံးဆွဲတာတွေကျွန်တော်မပါရမှာလေဤပညာနဲ့ပစ္စည်းတွေမပါရသူက short ချပြီးတော့အခုပြန်တည်နေရဲ့ကပြန်တည်တော့ဘယ်လောက်တည်လုံးဆိုရင်ဟိုတလေးကအီဂျစ်မှာအခုစပြီးတော့တည်တာမက်ဂါဝတ်6ပေါင်နဲ့အီဂျစ်မှာဒါအီဂျစ်ဆိုရင်နိုင်ငံကြီးဆိုရင်ဒါနိုင်ငံလုံးကိုပြီးပေးနေတယ်ပြောမှာ GLS SM ဆိုတဲ့တမန်ကြီးကနေပြီးပေးနေတယ်အဲ့လိုပဲတရုတ်မှာလည်းပဲဟိုတလေးကမက်ဂါဝတ်4000ကလုံးစပြီးတော့တည်ရဆိုတာကတော့ကျွန်တော်ကဗာပြောတော့သူကနောက်ပိုင်းကြလို့ရှိရင်လူတွေကိုဒုက္ခပေးတဲ့ဟာတွေကို short ချနိုင်တဲ့အဆင့်တွေကဒါပြီးရတဲ့10စုနှစ်တစ်စုလောက်ကတည်းကစပြီးတော့သူတို့တော်တော် short ချနိုင်ပါတယ်အခုဆိုရင်ပြောတော့ short ချနိုင်ပါပြီ
မြန်မာနိုင်ငံမှာကြောင်မီသွေးသုံးထုတ်ဖို့ကြိုးစားတဲ့အနေထားရော
ကျွန်တော်တို့ဟိုတလေးတော့ကKMလုံးနဲ့ဒေါ်နန်းစင်ထွေးမြင့်တို့ဒီလိုတွေလုံးမယ်ဆိုတဲ့ဟာကသူကယုံကြည်မှုအပြည့်နဲ့ဗျာယုံကြည်မှုအပြည့်နဲ့ဆိုတာအဲ့ဒီမှာရှိတဲ့လျှက်စစ်ဝင်ကြီးကလည်းကျွန်တော်ရှိမှလျှက်စစ်ဟိုပါတော့စီးအငိမ့်သားနဲ့သွားတာဆိုတော့သူကလည်းဒီစာပိုင်းတွေဘက်တွေဆက်စာပိုင်းတွေကြောင့်မျိုးစစ်အုံတွေအားလုံးကိုသူမောင်းလာခဲ့လीဗျာအဲ့တော့သူကဓာရီကိုနားလေလေအဲ့လိုပဲဒီချုပ်ကြီးကလည်းဖြစ်ချင်တယ်နောက်တစ်ခါကျွန်တော်ကိရင်ငင်းရဲအပွဲကြီးကလည်းဖြစ်ချင်တယ်ဗျာဒါတိုင်းနဲ့ဘာကြောင့်မဖြစ်သေးရလဲဆိုတော့ဒါတော့နည်းနည်းလေးတော့ပြောရမှာနည်းနည်းဖြစ်ပါတယ်ဘာလို့လဲဆိုတော့အခုထိမဖြစ်သေးတာဘာကြောင့်လဲဆိုတော့ဒီဘက်ကတာဝန်ခံမှုတာဝန်ယူပြီးအပြည့်အဝနဲ့လုပ်ရမယ်ဒီနေရာလေးပဲလက်ခံမယ်ဆိုလို့ရှိရင်ဒါဖြစ်သင့်တယ်လို့ကျွန်တော်ကယူဆပါတယ
်အင်ဂျင်နီယာဦးမော်တာထွေးရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်သက်တိတ်ပတ်နဲ့မြို့ပညာဆန္ဒကိုဒီမှာပဲကျန်းသားလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံရအောင်ပါ
ထိုခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့အပတ်စဉ်ကဏ္ဍအစီအစဉ်လေးကတော့ဒီလောက်ပါပဲ။အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုအောင်လင်းဦးကတလှည့်ကြီးညာပေးပါဦးရှင်
။ Natasha American တမန်ရွေးကောက်ပွဲကာလတွင်တမန်တော်နဲ့ထွန်းရဲ့စီရင်ဖွင့်တဲ့ရုရှားလူကြားဆက်နွယ်မှုရှိမရှိစုံစမ်းစစ်ဆေးမှုတွေမှာအနိုင်ရလိုက်တဲ့အကြောင်းတမန်ကအောင်မွေးခံပြောဆိုလိုက်ပါတယ်။သူစုံစမ်းစစ်ဆေးမှုရဲ့22လကြာစုံစမ်းစစ်ဆေးမှုတွေကိုအပိတ်ထောက်ခံနေတဲ့သူတွေကိုလည်းမနေ့ကမီရှိဂန်ပြည်နယ်ကနိုင်ငံရေးစီရင်ဟောပြောပွဲမှာတမန်ထရန့်ကဝေဖန်တက်ခတ်ခဲ့တာပါ။ကုန်သွယ်ဆိုင်ရာဆွေးနွေးမှုတွေကိုတရုတ်နိုင်ငံနဲ့အပြူသဘောဆွေးနွေးနိုင်ခဲ့တဲ့အကြောင်းအမေရိကန်တမန်အင်ဂျီတော်ကဒီနေ့ပဲပြောဆိုလိုက်ပါတယ်။ပေကျင်းမြို့တော်မှာရောက်နေတဲ့အမေရိကန်ဗန်ဒိုင်းဝန်ကြီးစတီဖန်မန်နူချင်ကလည်းတရုတ်ဒုတိယဝန်ကြီးချုပ်လီဝင်းနဲ့အပြူသဘောဆောင်ဆွေးနွေးနိုင်ခဲ့တဲ့အကြောင်းဒီနေ့ပဲတူတာလူမှုကွန်ရက်ကနေပြောဆိုလိုက်ပါတယ်။ဤဥရောပသမဂ္ဂရဲ့နေပြည်နယ်ငယ်နှုတ်ထွက်ရေးသဘောတူညီချက်ကိုပြည်ထောင်ပါလီမန်မှာတက်တရအချင်းဖြစ်နေပယ်ချခံခဲ့ရပါတယ်ပြည်နယ်ငယ်နှုတ်ထွက်ဖို့မူလကသဘောတူထားတဲ့ဒီကနေ့မတ်လ29ရက်နေ့မှာပဲနှုတ်ထွက်ရေးသဘောတူညီချက်တစ်စိတ်တစ်ပိုင်းကိုမဲခွဲရမှာပယ်ချခံခဲ့ရတာဖြစ်ပါတယ်ဒီလဆမိုင်းမှာတော့ကပြည့်ချသွားခဲ့တဲ့အီသီယိုးပီးယားလေကြောင်းလိုင်းရဲ့ Boeing 737 Max 8လေယာဉ်အောက်ကိုထိုးဆင်းမသွားခင်ဟိုလေထဲမှာရုတ်တရက်ဆက်ရက်တာကိုအကာအကွယ်ပေးနိုင်တဲ့စနစ်လိုလျောက်ပွင့်ခဲ့တာဖြစ်တယ်လို့ဝေါ်စထရီးတ်ဂျာနယ်သတင်းစာကဖော်ပြလိုက်ပါတယ်။လေယာဉ်ပြည့်ချမှုနဲ့ပတ်သက်တဲ့စုံစမ်းမှုကနဦးတွေ့ရှိချက်တွေကိုရှင်းပြခံခဲ့ရသူတွေရဲ့အပြောကိုအခြေခံပြီးတောက်ကြနေတဲ့သတင်းစာမှာ Wall Street Channel ကရေးသားခဲ့တာပါမလာဆယ်နေတုန်းကအဒစ်စပါပါလေးစိတ်ကနေပြန်တက်ပြီး6မိနစ်ကြာလင်းပြစ်ကြရမှာတော့လင်းမောပါသွားလိုက်ပါသွားသူ159ဆလုံးသိဆုံးခဲ့တာဖြစ်ပါတယ်
တရင်ချင်းတို့ကိုကိုအောင်လုံးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုက်ဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့နယ်စင်လုတ်ဖြစ်ပါတယ်ရှင်။ကျွန်မကဆုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာပါ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်စနေမနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်တာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.